Welcome to the Voice of America in Burmese.
Mingla minna kema kya American Piraw su myo daw Washington DC ga ni 2023 khu ne jorn la 20 ye inga ne minna pai 6 na yi ga ni 9 na yi thi myo yi myama pai ye season rwe ko light to meter 24.50 ne light to meter 190 apye VOA ye Facebook sa myan na ga ni tai yai thon lwin pe ni ba bi ခုမနက်ကင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်တာညူပါဒီနေ့ကြီးညာပြိမဲ့သတင်းတွေထဲမှာတော့အမေရိကန်ရဲ့တရုတ်ကြားသဘောကျလဲမှုတွေကနေပြိပခအသွင်မဆောင်လာစီဘူးဓာတ်ရိုက်ထိဆက်ဆက်ဆက်မှုဟာအကောင်းဆုံးဖြစ်မယ်ဆိုပြီးတော့အမေရိကန်နိုင်ငံသားကြီးဝန်ကြီးဘလင်ကန်ကတရုတ်ခေါင်းဆောင်တွေကိုပြောဆိုပါတယ်နောက်မြန်မာအပအဝင်ကဘာထလားမှာလူခွင့်အခြေအနေတွေကပိုပြီးတော့ဆိုးဝါးလာတယ်ဆိုပြီးတော့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကပြောပါတယ်ဆားတဲ့ဒီထိတဲအောင်သတင်းတွေကိုဥတ္တမောင်တန်းနဲ့တူကြီးညာပြသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုတာညူရေမကြခင်သတင်းဆောင်ပါလေးပုဒ်ကိုတင်ဆက်တဲ့အခါမှာတော
့ဖိုင်လေးနဲ့အများပြသုံးပြီးတော့ဘုံလာချဲတယ်ဗောနော်အဖောင်တင်ရောက်ထဲလဲဘုံချဲဗောနော်တာပေါ်မှာလဲဘုံချဲပြီးတော့ဒုတိယကူလာပို့ထားတာရှိတယ်ဗောနော
်အခုကြားခဲ့ရတာကတော့ KND ခေါ်ကြားပြည်နယ်တိုက်ပွဲဒေသကသူ့ရဲ့အတန်းဖြစ်ပါတယ်အပြည့်စုံကတော့ထိုင်းနိုင်ငံကမြမအကြတဲ့ဆွေးနွေးပွဲပေါ်အမြင်တွေနဲ့ရခိုင်ပြည်နယ်မူခါမုံတိုင်းကူညီအခြေအနေစတဲ့သတင်းဆောင်ပါတွေပြီးမှကြားကြရမှာပါနောက်ဆုံးသတင်းဆောင်ပါအနေနဲ့တော့စကိုင်းတိုင်းအတွင်းစစ်ကောင်စီစစ်စင်ရေးကြောင့်ပျက်စီးခဲ့ရပုံတွေကိုနားဆင်ကြရမှာပါဒုတိယပိုင်းနိုင်ဘွဲမှာတော့သတင်းနောက်မဆုစီးပွားရေးလူမှုရှုခင်းနဲ့တက်တက်ရောက်သတင်းတော်စတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုရင်းဆုံးတော့ဒီကနေ့မနက်ထိပ်တန်းရောက်သတင်းတွေကိုကိုသားညူနဲ့ကျွန်တော်တမောင်သားတို့တင်ဆက်ကြပါပါ
အမေရိကန်ရဲ့တရုတ်ကြားအပြန်အလှန်ဆက်ဆံမှုမှာဒီတာဝန်ယူတာဝန်ခံမှုရှိရှိနဲ့စီမံခန့်ခွဲရမယ်ဆိုပြီးတော့အမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကန်ကပြောလိုက်ပါတယ်။နိုင်ငံခြားသဘောကျလဲမှုတွေကနေပြီးတော့ပြိပခအသွင်မဆောင်လာစေဖို့ဓာတ်ရိုက်ထိဆက်ဆက်ဆံမှုဟာအကောင်းဆုံးဖြစ်မယ်လို့ပေကျင်းမှာတရုတ်ခေါင်းဆောင်တွေပြောဆိုခဲ့တယ်ဆိုပြီးတော့မစ္စတာကလင်ဘလင်ကန်ကပြောပါတယ်။သူဟာတရုတ်သမ္မတရှင်ချင်းပင်နဲ့ရောတရုတ်ထိပ်တန်းတန်တမန်ဝိုင်ယင်နဲ့ပါပို့လင်းလင်းနဲ့အချိန်မြင့်ခိုင်ခိုင်ဆွေးနွေးခဲ့ကြတယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးဘလင်ကန်ကပေကျင်းမှာသတင်းတောက်တွေကိုပြောပါတယ်။မကြခင်သတင်းပတ်တီထဲမှာအမေရိကန်ကအကြီးတန်းတာဝန်ရှိသူတွေတရုတ်ကိုနောက်ထပ်တွားရောက်နိုင်ဖို့လဲမျှော်လင့်ထားတယ်လို့ဝန်ကြီးဘလင်ကန်ကသတင်းစာရှင်းလင်းပွဲအတွင်းမှာပြောပါတယ်။ဒါ့အပြင်တရုတ်တာဝန်ရှိသူတွေအမေရိကန်ပြည်တော်စုကိုနောက်ထပ်လာရောက်လဲပတ်ဖို့လဲဖိတ်ကြားထားတယ်လို့ဆိုပါတယ်။တရုတ်သမ္မတဘက်ကတော့အခုဒီစနစ်ပြောဆိုမှုတွေပေါ်မှာချိန်နှံ့မိတယ်လို့ပြောခဲ့ပါတယ်။နှစ်ဖက်စလုံးကတော့အပြန်အလှန်ဆက်ဆံရေးတည်ငြိမ်နေဖြစ်ဖို့အတွက်လိုအပ်တယ်ဆိုတာကိုသဘောတူခဲ့ကြတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းနှစ်ဖက်စစ်ဖက်ဆက်ဆံရေးလမ်းကြောင်းထားဖို့ဆိုတာကိုတော့တရုတ်နိုင်ငံဘက်ကသဘောတူညီမှုမရခဲ့ပါဘူး။လက်တလောအဖြစ်တအားကိုရှေ့ဆက်ဖို့အတွက်တရုတ်ဘက်ကသဘောမတူခဲ့ဘူးလို့နိုင်ငံကျွေးဝန်ကြီးဘလင်ကန်ကပြောပါတယ်။အကြက်တဲ့အချိန်မှာစစ်ဖက်ဆက်ဆိုင်လမ်းကြောင်းကိုဆက်ဖွင့်ထားတဲ့နယ်လို့အမေရိကန်ဘက်ကပြောပါတယ်။ထိုင်ဝမ်ရည်လက်ကြားရန်လိုတဲ့တရုတ်လူရည်တွေပေါ်မှာအမေရိကန်ကစိုးရိမ်မကင်းဖြစ်နေတာကိုလည်းတရုတ်တာဝန်ရှိသူတွေကသူပြောဆိုခဲ့တယ်လို့အမေရိကန်နိုင်ငံကျွေးဝန်ကြီးကပြောပါတယ်။အမေရိကန်အနေနဲ့ထိုင်ဝမ်တရားလွတ်လပ်ရေးကိုထောက်ခံမှာမဟုတ်ပေမဲ့ထိုင်ဝမ်နဲ့ကိုယ်လည်းမှုတွေအပေါ်မှာတရုတ်အနေနဲ့ငြင်းငြင်းချမ်းချမ်းနဲ့ဖြည့်ရှင်းဖို့မျှော်လင့်ထားတယ်လို့အမေရိကန်နိုင်ငံကျွေးဝန်ကြီးကတရုတ်တာဝန်ရှိသူတွေကိုပြောဆိုခဲ့ပါတယ်ခင်ဗျာ။
ယူကရိန်းပေါ်ရုရှားကကျူးကျော်ဆင်တွဲနေတာဟာမျက်မှောက်မျိုးဆက်တစ်ခုလုံးအတွက်ဥရောပအတ္တလန္တိတ်လုံခြုံရေးဆိုင်ရာအဆိုးရွားဆုံးအခြေအနေဖြစ်တယ်လို့နေတို့ခေါင်းဆောင်မြောက်အတ္တလန္တိတ်သဘောတူစာချုပ်မဟာမိတ်အဖွဲ့ကြီးကယန်စတော်တန်ဘတ်ကတောက်ချန်နေကပြောလိုက်ပါတယ်။ယူကရိန်းစစ်ပွဲအရေးနဲ့ဥရောပအတ္တလန္တိတ်လုံခြုံရေးဆောင်ရွက်နေမှုအခြေအနေတွေကြောင့်ဆွေးနွေးကြတဲ့ဘရပ်ဆဲလ်မြို့ကနေတို့ကာကွယ်ဝင်ကြီးအစ်စ်စီဝေးမှာဒုတိယမြောက်နေ့မှာနေတို့ကြီးကအခုလိုပြောခဲ့တာပါ။နေတို့တိုက်ရိုက်ကုကဲမှုအောက်မှာရှိတဲ့တပ်ဖွဲ့ဝင်4000ကိုလည်း4000နဲ့ရေချောင်းပံ့ပိုးမှုတွေအပဝင်အစင်သည့်အနေထားအစစ်မြစ်တက်လန်ထားတယ်လို့စတန်ဘတ်ကပြောပါတယ်။ဒါ့အပြင်နေတို့တပ်ဖွဲ့တွေဟာဘောလ်တစ်ဒေသကနေပင်လယ်နဲ့ထိအဖွဲ့ဝင်နိုင်ငံစုံပါဝင်တဲ့တိုက်ပွဲဝင်တပ်ဖွဲ့အရေအတွက်နှစ်ဆတိုးထားတယ်လို့လည်းနေတို့ကောက်ဆောင်တွေကဆိုပါတယ်။နေတို့ကောက်ဆောင်တွေဇူလိုင်ထိပ်သီးအစည်းအဝေးမှာဆုံးဖြတ်နိုင်မှုဥရောပကာကွယ်ရေးအစည်းအဝေးကိုအခုကာကွယ်ရေးဝင်ကြီးအစည်းအဝေးမှာပြန်လည်သုံးသပ်နေတာပါ။ဥရောပဥရောပကရုရှားသမ္မတဗလာဒီမာပူတင်အနေနဲ့စစ်ပွဲကိုဥရောပအနောက်ပိုင်းထိချက်တွေလာခဲ့ရင်တုံ့ပြန်ဖို့အလေးပေးဆွေးနွေးနေကြတာဖြစ်ပါတယ
်။အခုလိုမျိုးဒီတရုတ်နိုင်ငံတိခါမှာခင်ဗျအခုလိုမျိုးဒီနေတိုးကနေပြီးတော့ကာကွယ်ဝန်ကြီးအစည်းအဝေးလုပ်နေတဲ့အချိန်မှာပဲဥရောပလေးပိုင်းနဲ့ကာကွယ်ရေးကိုပို့လုပ်နိုင်ဖို့အတွက်ဥရောပတိုင်းပြည်20ကကာကွယ်ဝန်ကြီးတွေနဲ့ကုစလေတွေဟာပြည်သက်နိုင်ငံမှာအစည်းအဝေးတစ်ခုလုပ်ပါတယ်။ရုရှားရဲ့ယူကရိန်းကျူးကျော်စစ်ကြောင့်ဥရောပလေးပိုင်းနဲ့ကာကွယ်ရေးဟာအရေးတကြီးဖြစ်လာပါတယ်။တရင်းလာနေမှာကျင်းပါတဲ့အဲ့ဒီအစည်းအဝေးဆွေးနွေးမှုအကြောင်းအရာတွေထဲမှာတော့အဝိထိန်ဒရုန်းယာဉ်တံပြန်တိုက်ဖျက်ရေးနောက်နျူကလ িয়ার လက်နက်ဟန်တာရေးနဲ့အဝိထိန်ဒုံးကာကွယ်ကိစ္စတွေပါပါတယ်။ ယူကရိန်းကိုရုရှားကျူးကျော်မှုဟာအခုလိုမျိုးလေကြောင်းကာကွယ်ရေးရဲ့ထိရောက်မှုအရေးပါတာကိုထောက်ပြနေတယ်ဆိုပြီးတော့လဲဆွေးနွေးခဲ့ကြပါတယ်။ဥရောပလေပိုင်နဲ့ကာကွယ်ရေးစွန့်ရင်တိုးတက်လာဖို့အတွက်ဂျာမနီဥဆောင်တဲ့အစီအစဉ်ပေါ်မှာပြည်သက်ပကပြုဝင်လင်းလင်းဝေဖန်ထောက်ပြပါတယ်။ဒီအစီအစဉ်တွေဟာအမေရိကန်နဲ့အစ္စရေးအပိုင်းတွေအပေါ်မှာအဓိကပုံထားတာဖြစ်ပြီးတော့ဥရောပအချုပ်အခြာကိုထိန်းထားဖို့အတွက်မလုံလောက်ဘူးလို့ပြည်သက်အစိုးရကဝေဖန်ထောက်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။
ယူကရိန်းစစ်ပွဲအတွက်ရုရှားဘက်ကအသုံးပြုနိုင်တဲ့နည်းပညာတွေကိုပံ့ပိုးပေးနေတဲ့တရုတ်ကုမ္ပဏီတွေကိုအထူးသတိထားကြက်မှတ်စောင့်ကြည့်ဖို့တရုတ်အစိုးရကိုပြောခဲ့ကြောင်းတရုတ်သမ္မတရှီဂျင်ဖင်နဲ့တွေ့ဆုံပြီးပေကျင်းမြို့ကသတင်းစာရှင်းလင်းပွဲမှာတရင်လာနေကအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောလိုက်ပါတယ်။တရုတ်အစိုးရဘက်ကရုရှားနိုင်ငံအတွက်လူသားလက်နက်တွေအကူအညီပေးဖို့ဆုံးဖြတ်လိုက်တဲ့အရေးအယောင်မျိုးအမေရိကန်အစိုးရဘက်ကမတွေ့ရသေးပေမဲ့ယူကရိန်းမှာရုရှားတပ်ဖွဲ့ဝင်တွေအသုံးပြုနေနိုင်တဲ့စီရဆက်ဆက်နည်းပညာတွေကိုပုဂ္ဂလိကပိုင်တရုတ်ကုမ္ပဏီတွေကထောက်ပံ့ပေးမှာကိုစိုးရိမ်နေကြောင်းနိုင်ငံခြားရေးဝန်ကြီးဘလင်ကန်ကပြောခဲ့တာပါတစ်ဖက်မှာလည်းရုရှားရဲ့ယူကရိန်းကျူးကျော်စစ်မှာယူကရိန်းရဲ့တံမြန်ထိုးစစ်အောင်မြင်နေတယ်လို့ယူကရိန်းကပြောပါတယ်ယူကရိန်းတပ်ဖွဲ့တွေကနှစ်ပတ်တွေအရှိတောင်ပိုင်းကရုရှားတပ်တွေအခိုင်အမာတပ်ဆွဲထားတဲ့နေရာအနီးဇပိုရီဇီယာဒေသတွေကပီယာတစ်ခါကီအပါအဝင်ရုရှားသိမ်းပိုက်ခဲ့တဲ့နယ်မြေရှိခုကိုပြန်လည်သိမ်းယူနိုင်ခဲ့ကြောင်းယူကရိန်းဒုတိယကာကွယ်ဝန်ကြီးဟာနာမာလီယာကတနင်္လာနေ့မှာပြောပါတယ်အခုဆိုရင်နယ်မြေ133စတူယံကီလိုမီတာကိုပြန်လည်တင်ပိုက်ခဲ့ပြီလို့မာလီယာကဆိုပါတယ်ခင်ဗျာ
ပြည်ရင်အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9433ဟိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရရှင
်။ View American တန်ကနေပြီးတော့မနေ့ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါရယ်။တင်းလာနေတုန်းကပါလက်စတိုင်းဒေသဂါဇာအနောက်ဘက်ကန်ကဂျနင်းမြို့မှာရှိတဲ့ဒုက္ခသည်စခန်းတစ်ခုကိုအစ္စရေးစစ်တပ်ကဆက်တနတ်တင်ရဟယင်နဲ့ဝင်ရောက်စီးနင်းတက်ခတ်ရမှာအစ္စရေးတပ်ရဲ့လက်ချက်နဲ့ပါလက်စတိုင်း9ဦးသေဆုံးပြီးတော့92ဦးဒဏ်ရာရရှိခဲ့ပါတယ်။အစ္စရေးထိချုပ်ထားတဲ့ဒေသအတွင်းအစ္စရေးကအခုလိုမျိုးရှေ့ရှားပပလေကြောင်းအင်အားအသုံးပြုမှုဖြစ်ပါတယ်။စနေနေ့ကြားတဲ့တက်ခတ်မှုတွင်မှာအစ္စရေးရဲ့ဒီနေကြားဆောက်ရဲတပ်ဖွဲ့ဝင်နဲ့အစ္စရေးစစ်တပ်က9ဦးလို့အနည်းချင်းဒဏ်ရာရရှိခဲ့ကြတယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဂျနင်းဒုက္ခသည်စခန်းတွင်ဖမ်းဆီးဖို့ဝင်ရောက်စီးနင်းစဉ်မှာသူတို့တပ်ဖွဲ့ဝင်တွေတက်ခတ်ခံရတာဖြစ်တယ်လို့အစ္စရေးစစ်ဘက်ကတော့ပြောပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုလုံးကပါလက်စတိုင်းတွေရဲ့ဒုတိယကြိမ်အုံကြွားမှုဖြစ်ပြီးတဲ့နောက်ဆိုရင်တော့အစ္စရေးသိမ်းပိုက်ထားတဲ့နောက်ဖက်ကမ်းမှာအခုလိုမျိုးဆက်တနတ်တင်ရဟယင်တစဉ်အသုံးပြုတာပထမဆုံးကြိမ်ဖြစ်တယ်လို့အစ္စရေးသတင်းမီဒီယာတွေမှာဖော်ပြပါရယ်ပါလက်စတိုင်းစစ်သွေးကြော်တွေဟာအစ္စရေးစစ်သုံးယာဉ်တွေကိုအားကောင်းတဲ့လမ်းမေးထောင်ဘုံတွေနဲ့ပြတ်မှတ်ထားတိုက်ခိုက်တာကြောင့်မလို့အစ္စရေးစစ်တပ်ရဲ့တပ်ချက်ကယင်၅စင်းပျက်စီးသွားတယ်လို့အစ္စရေးစစ်တပ်ပြောခွင့်ရသူကပြောပါရယ်ဒီလိုမျိုးတိုက်ခိုက်မှုကြောင့်အစ္စရေးစစ်တီတွေဟာပျက်စီးသွားတဲ့မော်တော်ယာဉ်တွေမှာနိုင်အတန်ကြာပိတ်မိနေခဲ့ပြီးတော့ဒီလူတွေကိုကယ်ထုတ်ဖို့အတွက်စစ်အင်အားနဲ့ကြီးမားတဲ့စစ်ဖက်ရင်တွေအသုံးပြုခဲ့ရတယ်ဆိုပြီးတော့အစ္စရေးစစ်တပ်ကပြောပါတယ်။ပါလက်စတိုင်းအကြီးတန်းတာဝန်ရှိသူတူကတော့ပါလက်စတိုင်းပြည်သူတွေကိုအစ္စရေးကကြီးမားတဲ့စစ်စင်ရေးလုပ်နေတာလို့စွပ်စွဲခဲ့ပြီးတော့လာမယ့်အရေးပေါ်အစည်းအဝေးကျရင်တော့ပါလက်စတိုင်းသမ္မတမမ်မုတ်အဘတ်စ်ကမထင်မှတ်တဲ့ဆုံးဖြတ်ချက်တွေချမှတ်လိမ့်မယ်လို့လည်းပြောပါတယ်။အခုနှစ်တွင်းမှာတော့ပါလက်စတိုင်းတို့လက်ချက်နဲ့အစ္စရေး20ထက်မနည်းသေဆုံးခဲ့ရတယ်လို့ပါလက်စတိုင်း124ဦးလည်းတပ်ဖြတ်ခံခဲ့ရပါတယ်ခင်ဗျာ။
မြန်မာပါဝင်နိုင်ငံအများပြားဟာပြည်ပြည်ဆိုင်ရာလူခွင့်ရေးကြေညာစရမ်းမှာပြဋ္ဌာန်းထားတဲ့လူသားအလုံးရဲ့အခြေခံခွင့်ရေးနဲ့လွတ်လပ်မှုတွေကိုလေးစားနိုင်တာဖို့ပြက်ကွက်နေတာကြောင့်ကမ္ဘာတဝန်းလူခွင့်ရေးအခြေအနေဆိုးရွားနေပြီးအန္တရာယ်ကြီးတဲ့အနေအထားမှာရှိနေတယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာအဖွဲ့အစည်းကြီးဗော်ကာတက်ကတနင်္လာနေ့ကပြောကြားလိုက်ပါတယ်ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့လေးပတ်ကြာအစည်းအဝေးဖွင့်ပွဲနေ့မှာမဟာမင်းကြီးကအခုလိုပြောခဲ့တာပါမင်းကုန်းထဲမှာဆရာသာတင်ထားတဲ့မြန်မာနိုင်ငံအခြေအနေကိုလည်းထည့်သွင်းပြောခဲ့ပြီးစစ်ကောင်စီဟာမြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးရန်ရဖြစ်တဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးမစ်ရှင်နဲ့ရောကုလအထူးကိုယ်စားလှယ်နဲ့ပါဆောင်ရွက်ဖို့ညှင်းဆိုနေတယ်လို့ထောက်ပြထားပါတယ်။ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရဲ့အနေနဲ့မြန်မာနိုင်ငံတည်းကို2019ခုနှစ်ကလေးကဝင်ရောက်ခွင့်မရခဲ့တာပါ။အာဏာသိမ်းပြီးနောက်မှာစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ကျူးလွန်နေပြီးပြည်တွင်းမြေပြင်မှာကုလလူခွင့်ရေးရုံးတာလှုပ်ရှားသွားလာလှုပ်လှုပ်ခွင့်ရခဲ့ရင်လူခွင့်ရေးချိုးဖောက်ခံရတာတွေအထိုက်တယောက်ညော့ပါဟန်တာနိုင်နိုင်မယ်လို့ပြောပါတယ်မြမပြင်တခြားနိုင်ငံတွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလည်းတနိုင်ငံချင်းလိုက်မဟာမင်းကြီးကတင်ပြသွားပါသေးတယ်ကုလသမဂ္ဂရဲ့အခြေခံအုတ်မြစ်ဖြစ်တဲ့လူခွင့်ရေးဟာအခုခါမှာ
အရေးကြီးတဲ့အလဲပြောင်းတဲ့ရင်းဆိုင်နေရတယ်လို့သူကဆိုပါတယ်ဖိနေချောက်ချက်တဲ့အစိုးရတွေကလူခွေရေးတိုးတဲ့စီဘုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ရေးတဲ့ကိုကျိုးစီးပွားကိုဦးစားပေးရှေ့တန်းတင်နေတယ်လို့လည်းပြောပါတယ်ခင်ဗျာနိုင်ငံတကာရေးပိုင်တဲ့အတွင်းမှာရှိတဲ့အနဝစီဝအပင်နဲ့ရင်းနေတဲ့တော်အားလုံးကိုကာကွယ်ပေးမယ်ပထမဆုံးစာချုပ်စာတမ်းတစ်ခုကိုကုလသမဂ္ဂကနေပြီးတော့ ကုလသမဂ္ဂအကြီးအကဲကချီချူပြောဆိုပါတယ်ဒီသဘောတူညီချက်စာချုပ်ကိုအတည်ပြုဖို့အတွက်ကံကွက်သူမရှိတဲ့ဒီညှိနှိုင်းဆွေးနွေးပွဲကိုပင်လယ်သမုဒ္ဒရာရေးဆိုင်ရာစင်ကာပူတာမတ်ကြီးကကြီးကြပ်ပြုလုပ်ခဲ့ပါတယ်သဘောတူညီချက်ရပြီးတော့စင်ကာပူတာမတ်ကတူထုလိုက်တဲ့အချိန်မှာတော့နိုင်ငံပေါင်း193နိုင်ငံကကိုယ်စားလှယ်တွေမတ်တက်ရပ်ပြီးတော့လက်ခုပ်ဩပါပေးခဲ့ကြပါတယ်ဒီသဘောတူညီချက်ဟာနိုင်ငံရေပိုင်တဲ့အလွန်နိုင်ငံတကာရေပိုင်တဲ့အတွင်းကဇီဝမျိုးကွဲတွေကိုကာကွယ်ပေးသွားမှာလည်းဖြစ်ပါတယ်ဒီစာချုပ်ဟာကမ္ဘာမြေနဲ့ပြင်တဝက်နီးပါးအတွက်အကျုံးဝင်မှုရှိပါတယ်ဒီသဘောတူညီချက်ကိုရဖို့အတွက်နှစ်20ကျော်ကြာအချိန်ညှိနှိုင်းပြီးတော့ဆွေးနွေးခဲ့ကြရတာပါ2018ခုနှစ်ဒီဇင်ဘာလဒီကုလသမဂ္ဂထူထောင်ရေးညီလာခံကစီစဉ်ခဲ့တဲ့နိုင်ငံတကာညီလာခံတက်ရောက်လာတဲ့ကုသလတွေဟာအခုဒီမတ်လကျတော့မှဒီစာချုပ်သဘောတူညီချက်ကိုရရှိခဲ့ကြပါတယ်အခုဒီစာချုပ်ဟာ1994ခုနှစ်ကအသက်ဝင်ခဲ့တဲ့ပင်လယ်အန်ဝါဥပဒေဆိုင်ရာနိုင်ငံတကာသဘောတူညီချက်အောက်မှာရှိနေပါမှာစက်တင်ဘာလ20ရက်နေ့ဒီလာမယ့်အထူးညီလာခံနှစ်ပတ်လည်ညီလာခံတွင်းမှာတော့နိုင်ငံတွေအနေနဲ့စာချုပ်အဖွဲ့ဝင်နိုင်ငံဖြစ်လက်မှတ်စထိုးနိုင်မှာဖြစ်ပြီးတော့နိုင်ငံပေါင်း60ကလက်မှတ်ထိုးလိုက်တာနဲ့နိုင်ငံတကာဥပဒေမှာအသက်ဝင်မှုရှိမှာပါကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူထရက်စ်ကတော့အခုလိုမျိုးအရေးကြီးတဲ့အချိန်ဒီစာချုပ်ကိုအတည်ပြုနိုင်တဲ့အတွက်ကုစလီကိုချီးကျူးစကားပြောပါတယ်ဥတုရာသီဖောက်ပြန်မှုကြောင့်ရာသီဥတုပုံစံတွေနဲ့သမုဒ္ဒရာရေစီးကြောင်းတွေကိုအနှောက်အယှက်ပြုခဲ့တယ်လို့ပင်လယ်ပြင်အပူချိန်ကိုမြင့်မားလာစေတယ်လို့ကုလသမဂ္ဂအတူမှုချုပ်ကပြောပါရယ်နိုင်ငံတကာရေပြင်တဲ့ငါးအလွန်ကျွန်ဖမ်းဆီးတာတွေကာဗွန်ကြောင်းမလို့ပင်လယ်ပြင်အစိတ်တောက်ဖြစ်ရာကနေပြီးတော့အန္တရာယ်ဇီဝတွေကိုချိန်ချောက်မှုဖြစ်လာတယ်လို့လည်းကုလသမဂ္ဂအတူမှုချုပ်ကပြောပါရယ်ဒါကြောင့်မလို့လည်းဒီစာချုပ်မှာဖြစ်နေသမျှနိုင်ငံအားလုံးပါဝင်လက်မှတ်ထိုးကြဖို့သူကတိုက်တွန်းတောင်းဆိုခဲ့ပါရယ်ခင်ဗျာ
အာဖဂန်နစ္စတန်မြောက်ပိုင်းမှာစိုက်ခင်းတွေကိုဖျက်ဆီးတဲ့ကျိုင်းကောင်အန္တရာယ်အကြောင်းနဲ့ပြီးတနစ်တာအထွက်နှုံရဲ့၄ပုံတပုံနီးပါပမာဏရှိတဲ့ဂျုံတန်းချင်း 1.2 တန်းကိုဖျက်ဆီးပစ်နိုင်တယ်လို့နိုင်ငံတကာအကူအညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ Save the Children အဖွဲ့ကတနင်္လာနေ့မှာသတိပေးလိုက်ပါတယ်။အခြေအနေကပိုဆိုးလာနေလို့တန်းနဲ့ချီတဲ့လူတွေဟာအဆိုးဝါးဆုံးအငတ်ပေးသိမ့်မဲ့အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့လည်းအဲ့ဒီအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကလေးငယ် 3.2 တန်းပါဝင်နိုင်ငံလူဦးရေရဲ့သုံးပုံတပုံဖြစ်တဲ့လူ15တန်းကျော်ဟာလာမယ့် 9 လအတွင်းမှာအဆိုးဝါးဆုံးငါမို့ခေါင်းပါမှုတန်းနဲ့ကြုံရနိုင်ပြီးကပ်ဘေးအဆင့်တတ်မှတ်နိုင်တဲ့ငါဘေးကြီးနဲ့ရင်ဆိုင်နိုင်ခြေရှိတယ်လို့လဲ Save the Children ကသတိပေးထားပါတယ်။ဆီယားရီနဲ့နေတဲ့အာဖဂန်နစ္စတန်မှာငါဘေးဆိုင်မဲ့အခြေအနေမျိုးထိမဖြစ်စေဖို့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေတွန်းပြင်ပေးရင်းနဲ့ဖွံ့ဖြိုးမှုအကူအညီတွေပြန်လည်စတင်နိုင်မှုနိုင်ငံတကာအသိုက်အဝန်းကို Save the Children ကတိုက်တွန်းလိုက်ပါတယ်အင်ကနေမနဲ့ခင်းတဲ့နောက်ဆုံးရထိတ်တန်းရောက်သတင်းတွေကိုကိုသားညူနဲ့အတူကြေညာပေးကြတာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ဆက်ပါတော့မယ်မနေ့ကကျင်းပတဲ့ထိုင်းဆိုးရစီစဉ်တဲ့ဝင်းကြီးအစ်စ်မြမအေးအလွတ်သဘောဆွေးနွေးပွဲကတော့ရက်လက်အဖြစ်တစုံတရာမရှိပြီးသွားခဲ့ပါတယ်မြမစစ်ကောင်စီနိုင်ငံသားဝင်းကြီးကိုပါဖိတ်ကြားထားတဲ့အတွက်အာဆီယံနိုင်ငံတချို့တက်ရောက်ဖို့ညှင်းဆန်းတဲ့အပြင်တက်လာတဲ့အာဆီယံနိုင်ငံတွေကလည်းဝင်းကြီးအစ်စ်အစားအစင်းမြင့်ကိုယ်စားလှယ်တွေပဲလွတ်ခဲ့ကြတာပါဒီဆွေးနွေးပွဲနဲ့ပတ်သက်လို့တုံ့ပြန်ချက်တွေစုစည်းထားတာကိုမတ်သိကြီးထိုက်ပြောပြပါမှာ
မြမအရေးအလွတ်သဘောဆွေးနွေးပွဲကိုထိုင်းနိုင်ငံပတ်တရားမြို့မှာကနေဦးအဖြစ်ဇွန်လ18ရက်နဲ့19ရက်နှစ်ရက်တာဆွေးနွေးသွားမယ်ဆိုပြီးထိုင်းဆိုရဘက်ကအာဆီယံနိုင်ငံခြားရေးဝန်ကြီးတွေကိုတက်ရောက်ဖို့ဖိတ်ကြားခဲ့ပါတယ်ဒီအပေါ်မှာကန့်ကွက်မှုတွေနဲ့အတူဝေဖန်တာတွေရှိခဲ့ပြီးဆွေးနွေးပွဲကိုလည်းတရက်နောက်ဆုတ်ပြီးဇွန်လ19ရက်နေ့မှာပဲကျင်းပသွားပါတယ်မြန်မာနိုင်ငံတွင်ပြည်ပခတွေဟာအင်းနီချင်းထိုင်းနိုင်ငံအတွက်တခြားနိုင်ငံတွေထက်ထိခိုက်မှုရှိနေတဲ့ဆိုပြီးထိုင်းနိုင်ငံခြားရေးဝန်ကြီးကခုခံရှင်းလင်းခဲ့ပါတယ်။အာဆီယံဝန်ကြီးအဆင့်အလို့သဘောဆွေးနွေးပွဲဆိုပေမဲ့မြန်မာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးနဲ့အတူထိုင်းနဲ့လာအိုနိုင်ငံခြားရေးဝန်ကြီးတွေပဲတက်ရောက်ပါတယ်။နိုင်ငံတချို့ကတော့အဆင့်မြင့်ကိုယ်စားလှယ်ပဲဆစ်လွတ်ပါတယ်။အစည်းအဝေးကတော့ရလတစုံတရာမရှိခဲ့ဘူးလို့ထိုင်းနိုင်ငံသားရေးဝန်ကြီးပြောခဲ့ပါတယ်။အခုလိုထိုင်းနိုင်ငံကပြုလုပ်မဲ့အလို့သဘောဆွေးနွေးပွဲကြောင့်ထိုင်းမြန်မာနှစ်နိုင်ငံဆက်ဆံရေးအခြေအနေနဲ့ပတ်သက်လို့မြန်မာရေလှုပ်ရှားဆောင်ရွက်နေသူကိုရဲကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။
နည်းနည်းငယ်ကြားလို့ဆိုပြတဲ့အမှုရှိမယ်လို့ကျွန်တော်ထင်လို့မလို့။ဘာကြောင့်လဲဆိုတော့အခုထိုင်းအိမ်ဆောင်အစိုးရအနေနဲ့အခုလုပ်တဲ့ဟာကကိုရုပ်ောက်ပွဲမှာနိုင်ရထားတဲ့အမတ်တွေကိုတိုင်ထိုင်းနိုင်ငံရေးသမားတွေကိုတိုင်ပြီးတော့ပြင်းပြထန်ထန်ဝေဖန်နေတာရှိတယ်။ဒါပေမဲ့မလုပ်သင့်ဘူး။နော်အစ်စ်လာမယ့်အစိုးရဖွဲ့ရတယ်ပဲလုပ်သင့်တယ်ဆိုတဲ့ဟာမျိုးပေါ့လေ။ဒီအာဆီယံမှာရှိတဲ့အခြေအနေအမတ်တွေရပါဒါကအာဆီယံရောမြန်မာပြည်သူတွေကသစ္စာဖောက်တဲ့လိုရဖြစ်တယ်ဆိုတဲ့ဟာမျိုးသူတို့ဝေဖန်ကြတာမျိုးရှိပါတယ်။ဒါကြောင့်ထိုင်းစစ်တပ်ဥဆောင်တဲ့အစိုးရပေါ့လေ။အိမ်ဆောင်အစိုးရဆိုတာအာဏာသိမ်းထားတဲ့ဒါအာဏာရှင်တွေပဲလေ။အဲ့တော့ထိုင်းစစ်အာဏာရှင်တွေကမြန်မာစစ်အာဏာရှင်မျိုးနော်သူတို့ဆင်းခါနေနော်သူတို့ရာထူးတက်တဲ့ကိုယ်ခံနေသူတို့ရဲ့အခွင့်အာဏာကိုယ်ခံပြီးမှနော်သူတို့ရဲ့ရှိနေသေးတဲ့အခွင့်အာဏာနော်ရတဲ့လောက်အသုံးချပြီးတော့အာဏာရှင်ချင်းချင်းဖိမသွားတာလို့ပဲကျွန်တော်အနေနဲ့မြင်ပါတယ်ခင်ဗျ။အ
ာဆီယံအလဲချဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကတော့ထိုင်းနိုင်ငံရဲ့အခုလိုစီစဉ်မှုကိုစိတ်ပျက်မိတယ်လို့ပြောတဲ့အကြောင်းထိုင်းနိုင်ငံခြားရေးဝန်ကြီးကိုယ်တိုင်ကပြောခဲ့ပါတယ်။စင်ကာပူမလေးရှားနဲ့ဖိလစ်ပိုင်နိုင်ငံကလည်းဆွေးနွေးပွဲတက်ရောက်ဖို့ညှင်းဆိုခဲ့ပါတယ်။ထိုင်းဆွေရဘက်ကတော့အခုဆွေးနွေးပွဲဟာအာဆီယံအသင်းအနေနဲ့စီစဉ်တာမဟုတ်ဘဲဒေတာရင်းအချို့အတွက်ရည်ရွယ်တာဖြစ်တယ်လို့ပြောပါတယ်။မြမရေလှုပ်ခတ်မှုဟာတခြားနိုင်ငံတွေထက်နယ်နိမိတ်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံကပိုပြီးထိခိုက်တယ်လို့ထိုင်းနိုင်ငံခြားရေးဝန်ကြီးကလည်းပြောထားပါတယ်။ထိုင်းနိုင်ငံကစီစဉ်တဲ့တတိယအချိန်မြောက်အစည်းအဝေးအပေါ်မြန်မာနိုင်ငံရက်ဖက်အဖွဲ့ပေါင်း316ဖွဲ့ကလည်းအိတ်ဖွင့်စာပို့ပြီးရှုတ်ချထားပါတယ်။ထိုင်းနိုင်ငံအိမ်ဆောင်အစိုးရအနေနဲ့အခုအစည်းအဝေးကိုချက်ချင်းဖြတ်သိမ်းပေးဖို့တောင်းဆိုထားတဲ့အရက်ဖက်အဖွဲ့300ကျော်ကိုစားပြောရေးဆိုခွင့်ရှိသူဆော့ LS ကလည်းသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။လက်ရှိထိုင်းအိမ်ဆောင်အစိုးရအနေနဲ့လှုပ်ရှားမှုကကြီးကြီးမားမားအရှိလာနိုင်မယ်လို့တော့မထင်ဘူးပေါ့နော်။ဒါပေမဲ့တစ်ခုပဲရှိတာကတရုတ်နဲ့အိန္ဒိယကနေပြီးတော့မှဒီဆင်းနေပွဲမှာပါလာမယ်။တရားဝင်ပြောဆိုလာမယ်။တရားဝင်စစ်ကောင်စီကိုကြည်ကြည်ပြပြလက်ခံလာနိုင်မယ်ဆိုတော့အာဆီယံအတွက်ဖိအားတွေဖြစ်လာနိုင်တယ်ပေါ့နော်။ဒါပေမဲ့လည်းကျွန်တော်ထင်တာကတော့အာဆီယံကတော့သူတို့ရဲ့နဲ့မူငါချဲ့ဖို့ချိန်ခံပြီးတော့မှစစ်ကောင်စီကလည်းရှိဒီတစ်ခုပါအကောင့်တွေမဖော်တဲ့အပေါ်မှာစစ်ကောင်စီကိုအရေးတက်ပြလက်ခံအစိုးရတရားအနေနဲ့လက်ခံဆွေးနွေးဖို့ကျွန်တော်ထင်တယ်ကအာဆီယံနေတဲ့လုပ်မှာမဟုတ်ဘူး။အဓိကကျွန်တော်တို့စောင့်ကြည့်ရမှာကတရုတ်နဲ့အိန္ဒိယကဒီဆွေးနွေးပွဲမှာဘလောက်တိုင်းတာချီအထက်တဲဝေပါလာနိုင်မလဲပေါ့နော်။ဒီအာဆီယံနိုင်ငံတချို့ကလည်းလက်မခံဘူးဆိုရင်တော့ကျွန်တော်ထင်တာတရုတ်နဲ့အိန္ဒိယတို့ကလည်းဒါကိုထဲထဲဝဲဝဲတရားဝင်တိုက်တိုက်တိုးတိုးနဲ့ပါလာဖို့လေသူတို့တွေ့ခက်ခဲနိုင်တယ်ပေါ့နော်ဒါကတော့ဖြစ်နိုင်ခြေရှိတဲ့အလားလားပေါ့
ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းထိုင်းနိုင်ငံကအခုလိုမြန်မာစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးကိုဖိတ်ကြားခဲ့တဲ့အပေါ်စိတ်ပျက်ရသလိုဒီအစည်းအဝေးကိုဖျက်သိမ်းပေးဖို့နဲ့ဖိတ်ကြားခံရတဲ့အဖွဲ့ဝင်နိုင်ငံတွေကိုမတက်ရောက်ဖို့တောင်းဆိုထားပါတယ်
မတိုင်တိုင်းတင်ပြခဲ့တာပါဆက်လက်ပြီးရခိုင်တရင်းဆောင်ပါကိုတင်ပြချင်ပါတယ်မုံတိုင်းကြောင့်တန်ဖိုးကျပ်ငါ22ဘီလီယံကျော်ပျက်စီးသွားတဲ့ရခိုင်ပြည်နယ်မှာပြည်내ထူထောင်ရေးလုပ်ငန်းတွေအတွက်လက်ရှိအခြေအတည်ပြည်တော်စုကကျပ်12ဘီလီယံလောက်သာသုံးစွဲအခွင့်ပြုထားတယ်လို့ပြည်내ကောင်စီပြောခွင့်ရကပြောပါတယ်ဒါအပြင်နိုင်ငံကလည်းထိထိရရကူညီထောက်ပံ့ပေးတာမရှိသေးဘူးလို့လည်းဥလာသိန်းကဆိုပါတယ်ရန်ကုန်ကပေးပို့တဲ့တရင်းကိုကိုသားညှူဦးကပြောပြမှာပ
ါမုံတိုင်းသိရခိုင်ဒေသမှာစစ်ကောင်စီကကောက်ယူခဲ့တဲ့စီးရင်ရတန်ဖိုးကျပ်ငွေ922ဘီလီယံကျော်ထိပျက်စီးခဲ့တယ်လို့သိရပါတယ်။လက်ရှိမှာတော့ပြည်တော်စုကမုံတိုင်းသိမ်းရခိုင်ဒေသအတွက်12ဘီလီယံအထိပဲသုံးစွခွင့်ပြုထားတယ်လို့ရခိုင်ပြည်နယ်ကောင်စီရဲ့ပြောခွင့်ရဦးလှသိန်းကပြောပါတယ
်။အပြက်စီးအနေနဲ့စည်ရင်းပြုစုတဲ့အခါမှာ922ဘီလီယံဆိုတော့922ဘီလီယံပျက်စီးတာကအကုန်လုံးဖြစ်စီးပေးဖို့ဆိုတဲ့ဟာတော့ကဘယ်နိုင်ငံမှမဖြစ်နိုင်ဘူးလေနော်။အဲငါတို့ကစည်ရတဲ့နိုင်ငံဆိုတော့ပုံလို့ဖြစ်နိုင်ဘူးပေါ့နော်။အဲဆိုတော့ပြတ်တာကိုအကုန်ပေးရမယ်လို့ guarantee လည်းမရှိဘူးနိုင်ငံတကာမူဝါဒလည်းမရှိဘူးเนาะအဲသို့သောဟိုပြည်ထောင်စုကလောလောဆယ်12ဘီလီယံဖို့ပြန်လဲထူထောင်ရေးဒီမှာအသုံးဆွဲဖို့ခွင့်ပြုထားတယ်เนา
ะလက်ရှိရခိုင်ပြည်နယ်အတွက်စစ်ကောင်စီရဲ့အကူအညီထောက်ပံ့မှုတွေနှေးပါနေတယ်လို့ပိတ်ပင်ထားတဲ့နိုင်ငံတကာအကူအညီပေးရေးတွေကိုခွင့်ပြုပြီးတော့နိုင်ငံတကာနဲ့ပူးပေါင်းဖြည့်ရှင်းတဲ့လို့ရခိုင်ရေးကြွညံသူလွတ်တော်ကိုယ်စားလှယ်ဟောင်းဦးဖေးတန်းကလည်းပြောပါတယ
်ဘီလီယံ900နဲ့12ဘီလီယံနဲ့ဆိုတော့တအားကွာသွားတာပေါ့เนาะဟိုတချို့တဝဲလောက်ဆိုရင်တော့နည်းနည်းခံတာမှာပေါ့အခုလိုအပ်ချက်ကများပြီးတော့အစိုးရထောက်ပံ့တာကတကယ်တကယ်ပြီးပြီးတော့နည်းနေတယ်ပေါ့ဟောအဲ့လိုဆိုရင်ကျွန်တော်တို့ကနိုင်ငံတကာအကူအညီတွေကလည်းပဲအဲဒီကတားဆီးတယ်စစ်ဆေးတယ်ပိတ်ပင်တယ်အဲ့လိုမျိုးအဖက်ကလှုပ်ထားတဲ့အခါမှာပို့ပြီးတော့ဆိုးလာတာပေါ့ ဒါကိုဟိုနဲ့ကိုမနိုင်ဘူးဆိုရင်တော့ဗောနော်နိုင်ငံကအကူအညီကိုဖိတ်ခေါ်တင်တယ်အဲပြီးတော့ဟိုပိတ်ပင်မထားပဲဒီတွေဒီမုံတိုင်းပိတ်ပီတွေရှိကိုဟိုတိုက်ရိုက်ရအောင်ဗောအစိုးရကအကူအညီဆောင်ရွက်တင်တယ်ဗောအဲအဲ့လိုအဖြေရှာနိုင်တော့အကောင်းဆုံးပဲ
ရခိုင်ပြည်နယ်ကမုံတိုင်းတင်ဒေသခံတွေကိုပြည်တွင်းပြည်ပအကူအညီပေးအဖွဲ့တွေကအရေးပေါ်အကူအညီထောက်ပံ့ရေးတွေလှုံ့ဆော်နေကြတာရှိပေမဲ့စစ်ကောင်စီရဲ့ကန့်သတ်ချက်တွေစစ်ဆေးတားဆီးမှုတွေကြောင့်ကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာအခက်ကြုံရတယ်လို့ဒေသခံကူညီကယ်ဆယ်ရေးအဖွဲ့တွေကပြောကြပါတယ်။ရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရသူဦးလှသိန်းကတော့မုံတိုင်းတင့်တန်းရခိုင်ပြည်နယ်အတွက်နိုင်ငံတကာအကူအညီတွေအခုချိန်ထိတိကျရောက်မရောက်သေးဘူးလို့ဆိုပါတယ်
။လောလောဆယ်တော့နိုင်ငံတကာကလူတဲ့တန်းတဲ့ထောက်ပံ့တဲ့ဟာတွေကမရောက်လာသေးဘူးနော်။ထိထိမိမိမရောက်လာသေးဘူး။နည်းနည်းပါးပါးစီထောက်ပံ့တဲ့အထက်မှာတော့အိန္ဒိယကပင်မသုံးစီးနဲ့လာပေးတဲ့ပစ္စည်းတွေတော့ရှိတာပေါ့နော်။အဲနောက်ဒီ WFP တို့UNHCR တို့ဒီအဖွဲ့တွေကပေးဖို့အတွက်ပြည်ထောင်စုနဲ့ညှိနှိုင်းနေတယ်တချို့ကလည်းအဆင်ပြေတယ်မကြခင်ပေးမယ်လို့လည်းသိရတာပေါ့နော်နောက်ပြီးတော့တနည်းကတော့ငါတို့ကပြည်ထောင်စုကကျင်ပြပါပေါ့တည်င်းနေတဲ့မှာပြေးတာပေါ့ကွာဟိုတရားဝင်တည်င်းဌာနတွေကကျင်ညာတာအင်ဒိုနီးရှားကလည်းမကြခင်မှာဒေါ်လာ6သိန်းပို့လောက်လာပြီးတော့လှူမယ်ပေါ့နော်အဲ့လိုဟာလေးတွေတော့ရှိမှာပေါ့တချီးသေးနေတော့က
မုံတိုင်းတံကိုခံခဲ့ရတဲ့ရခိုင်ပြည်နယ်မှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေဝင်ရောက်ခွင့်ကိုစစ်ကောင်စီဘက်ကဆိုင်းငံ့ထားတယ်လို့ကုလအဖွဲ့ဘက်ကသတင်းထုတ်ထားပါတယ်။အခုလိုဝင်ရောက်ခွင့်ဆိုင်းငံ့ခံထားရတာဟာရခိုင်ပြည်နယ်အတွင်းလာမယ့်လတွေမှာလူသားချင်းစာနာမှုအကူအညီရနိုင်ဖို့ရည်ရွယ်ထားတဲ့လူသက်တမ်းကျော်အတွက်နင့်နာစီတယ်လို့ကုလသမဂ္ဂဒီဌာနီနဲ့ကုလသမဂ္ဂဌာနီနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းမှုကလည်းပြောထားပါတယ်ခင်ဗျာ
။ရခိုင်မုံတိုင်းပြည်နယ်ထူထောင်ရေးအခြေအနေကိုသားညူကတင်ပြခဲ့တာပါ။အခုခါမှာတော့ကရပြည်နယ်ကတိုက်ပွဲတွေအကြောင်းနားထောင်ကြအောင်ခင်ဗျ။ကင်းနီပြည်နယ်မဆဲမြို့နယ်မှာအခုချိန်ထိနေစည်လို့လို့ကြိုကြားကြိုကြားတိုက်ပွဲတွေဖြစ်ပွားနေပြီးစစ်ကောင်စီဘက်ကလက်နက်ကြီးနဲ့စစ်လေရင်တွေအသုံးပြုနေကြပါတယ်။ထိုင်းနယ်စပ်ဖက်ချမ်းကိုစစ်ပြေးဒုက္ခတွေလေးလောင်တိုင်မနေလဲရောက်နေကြပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုမတ်စုမွန်ကပြောပြပါမယ်
။ထိုင်းနယ်စပ်နဲ့နေတဲ့ကရပြည်နယ်ဒေသအခေါ်ကရင်နီပြည်နယ်မဲဆဲမြို့နယ်မှာပြီးခဲ့တဲ့ရက်ပိုင်းတုန်းကစခန်းသိမ်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်။အဲဒီနောက်မှာအခုချိန်ထိကိုစစ်ကောင်စီတပ်တွေနဲ့ကရင်နီပူးပေါင်းတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်။ဇွန်လ18ရက်နေ့နဲ့ဇွန်လ18ရက်နေ့နှစ်ရက်ဆက်တိုက်မဲဆဲမြို့နယ်တွေကပန်တိန်ကျေးရွာတဝိုက်ကိုလေရင်နဲ့ဇက်တိုက်ဘုံကျဲတိုက်ခိုက်နေတယ်လို့ကရင်နီပူးပေါင်းတပ်ဖွဲ့တွေမှပါတဲ့ဒီမော့ဆိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဗဟိုပြန်ကြားရေးတာဝန်ရှိသူတဦးက VOA ကိုပြောပါတယ်
အမတရင်တရင်လုံးစီတဲ့ဝင်လိုက်တယ်ပေါ့နော်အဲ့ဒီစတော့တော့သူကပိုက်ပွဲအဝင်ပြီးတော့နောက်တည့်ရက်မှာပဲဒီလေနဲ့လာပြီးတော့ဘုံကျဲလိုက်တယ်ပေါ့နော်ဒီမနေ့10နိုင်15မိနစ်နဲ့ညနေဒီ9နိုင်10မိနစ်ဒီအဲ့လောက်ပေါ့နော်ဒီ house ကြီးနေရောတူတူတာစီကူလည်းလာချတာရှိတယ်နောက်ပြီးတော့ဒီပိုက်လေနဲ့အများပြတုံးပြီးတော့ဘုံလာကျဲတယ်ပေါ့နော်အပေါင်းတင်ရွာထဲလည်းဘုံကျဲပေါ့နော်တာပေါ်မှာလည်းဘုံကျဲပြီးတော့သူစီကူလည်းလာပို့ထားတာရှိတယ်ပေါ့နော်အဲတရက်တော့လုံးပေါ့မနာဘူးနောက်မနေ့စောကြီးလည်းထားပြီးတော့ဘုံကျဲတာဒီရှိတယ်ပေါ့ဒီခါမှုလည်းရှိတယ်ပေါ့နော
်ထိုင်းနိုင်ငံနယ်စပ်မှာရှိတဲ့မဲဆဲမြို့နယ်ကစစ်ကောင်စီရဲ့အမှတ်2004နေကြာဆောင်တရင်ကဝန်ထမ်းတွေလက်နက်ချပြီးတော့စီဒီအမ်ဝင်သွားခဲ့တာဖြစ်ပါတယ်လက်တလောမှာတော့မဲဆဲနယ်တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးကရင်နီလူခွေအဖွဲ့တီထောင်သူကိုပညာကတော့ပန်းတိန်ကျေးရွာအနီးနားမှာဂျွန်လ18ရက်နေ့အထိတိုက်ပွဲတွေဖြစ်နေတယ်လို့အတည်ပြုပြောဆိုပါတယ်
တပ်ပွဲကတော့လောလောဆယ်ဖြစ်တာကတော့ကြောင်မင်းညိုအပန်တင်းဖက်မှာဖြစ်တယ်လင်းနဲ့ကျွန်တော်တို့တိတိတိတလောက်မနေ့ကတနေ့ကတနေ့ဆိုရင်13ချိန်တိပေါ်တော့နည်းစတောက်ရှောက်ကိုပုံချွေးတယ်လို့အတန်ကြားတယ်နောက်ပြီးတော့မှအခုပန်တင်းဖက်မှာလည်းလင်းနေကြီးရောဒီလင်းနဲ့ရောပေါ့နော်ဖြစ်ခတာတွေရှိတယ်လို့တော့ကျွန်တော်တို့ဟိုကျွန်တော်ရဲ့volunteer one တယောက်ကတော့ confirm ပြီးလာတယ
်စစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့လေကြောင်းတိုက်ခတ်မှုတွေကြောင့်လူအထိခိုက်နဲ့နေအိမ်ပျက်စီးမှုတွေရှိပေမဲ့မြေပြင်အခြေအနေအရအချက်လက်ကိုအသေးစိတ်မကောက်နိုင်သေးဘူးလို့ကိုပညာကပြောပါတယ်ဒီလိုစီရေးအခြေအနေတွေကြောင့်စစ်ပြေးဒုက္ခသည်တွေကတဖြည်းဖြည်းတိုးလာနေပါတယ်လက်ရှိမှာတော့လူဦးရေ4000ထက်မနည်းထိုင်းနယ်စပ်ဗတ်ချမ်းကိုခိုလုံသွားကြတယ်လို့ပြောပါတယ်လက်ရှိမှာသက်ဆိုင်ရာထိုင်းအာဏာပိုင်တွေဘက်ကစစ်ပြေးဒုက္ခသည်တွေနေရာထိုင်ခင်းအတွက်ယာယီအဆောက်အဦကိုတိဆောက်ပေးနေတယ်လို့ကိုပညာကဆက်ပြောပါတယ်
။လောလောဆယ်ရာကူညီကတော့ထိုင်းဖက်ရောက်တဲ့တူတွေကတော့ဒီထိုင်းကတက်ဆန်ရအာဏာပိုင်တွေကတော့နေရာထိုင်ခင်းတွေယာယီတွေလုပ်ပေးတယ်။တနည်းအားဖြင့်ကတော့95ရာခိုင်နှုန်းတော့ လူတွေကိုအတွက်ပေါ့နော်အဲယာယီဆောက်ဦးတွေမှာနေရာထားပြီးနောက်ဆောက်ဦးလိုအားတဲ့ဆောက်ဦးရွက်ပြန်နေတဲ့တွေထူတာပြီးတော့လို့ပြောတယ်ဒီကတော့ပြီးတော့မှာပါကျွန်တော်ထင်တယ်အားလုံးအတွက်ပေါ့နော်အာဒီကတော့လောစေကတော့သူတို့စေဝါနေကျင်းတော့လူအချက်ရှိတယ်ပြောတယ်နောက်ပြီးတော့မှာဆိုသူမင်းဟင်းချက်ပြပေါ်တော့ဦးခပကံပေါ့နော်အဲလူအချက်ရှိတယ်နောက်တရက်ကတရက်ကနေဆိုဆာအိတ်20လောက်တုံပြီးတော့ပေါ့နော်လူများတဲ့အတွက်ကြောင့်မလို့နော်အဲကြောင့်မို့စရန်ကြီးခါကတော့လူအချက်ကတော့ဆက်ရှိနေအောင်ပါပဲ
မဲဆဲဒေသခံတွေဟာတိုက်ပွဲကြောင့်ဘေးလွတ်ရာကိုချက်ချင်းဆိုသလိုပြေးလွှာကြရတာမို့လို့တချို့ကတော့ဘာပစ္စည်းမှမတည်လာနိုင်ကြပါဘူးဒေသခံတွေကထိုင်းနယ်စပ်ဘက်ခြမ်းကိုခိုလုံသွားကြတာရှိသလိုမြမဘက်ခြမ်းကနီးစပ်တဲ့တောတောင်တွေထဲမှာလည်းတိမ်းရှောင်နေသူတွေရှိပါတယ်သူတို့ပြေးလွှားနေတဲ့အချိန်မှာဒေသခံအများစုကအစားအသောက်တွေအနည်းချင်းပဲပါလာတာမို့လို့ရက်ရှည်ဖြစ်လာပြီးဆိုရင်စားနပ်ရိက္ခာပြတ်လတ်နိုင်တဲ့အခြေအနေမှာရှိနေတဲ့အကြောင်းကူညီပေးနေသူတွေကပြောပါတယ်ရှင်
ပြပြင်းတဲ့တိုက်ပွဲတရင်ကိုမဆုမွန်တင်ပြခဲ့တာပါအခုစကိုင်းတိုင်းခြေနေကိုပြောပါအောင်မယ်စကိုင်းတိုင်းစကိုင်းမြို့နယ်အတွင်းစစ်ကောင်စီတိုက်ရဲ့လက်ချက်နဲ့တလအတွင်းနေအိမ်1500နီးပါးမိရှုခံခဲ့ရတယ်လို့စစ်ဘေးရှောက်ကူညီသူတွေကပြောကြပါတယ်စစ်တပ်ကခြေရွာတွေမှာတပ်ဆွဲထားတာကြောင့်လည်းတိုက်ပွဲကာလတလကျော်ကြာမြင့်တဲ့အထိနေအိမ်တွေမပြန်နိုင်ပဲတိမ်းရှောင်နေရတဲ့ဒေသခံတွေလည်းရှိနေပါတယ်စကိုင်းမြို့နယ်အတွင်းတိုက်ပွဲခြေနေတရင်ပြပုတ်ချက်ကိုမနားအောင်ကပြောပြပါမယ်
စကိုင်းတိုင်းစကိုင်းမြို့နယ်ထဲမှာမေလ14ရက်နေ့ကစပြီးစစ်တပ်ကနေမြေရှင်လင်းရေလုပ်နေတာအခုဆိုရင်တလကျော်ကြာမြင့်နေပြီဖြစ်ပါတယ်တလကျော်အတွင်းမှာနေအိမ်1500နေပါမီလောင်ကျောင်းခဲ့တယ်လို့ရွာလုံးကျွနေပါမီလောင်ကျောင်းခဲ့တဲ့ရွာတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်စစ်တပ်ကစကိုင်းမြို့နယ်အတွင်းနေမြေရှင်လင်းရေလုပ်လာတာပါမီးရှို့ခံရတဲ့အခြေအနေနဲ့ပတ်သက်လို့အမျိုးသားညီညွတ်ရေးအစိုးရစကိုင်းမြို့ရဲ့လူသားစာနာမှုတာဝန်ခံကအခုလိုပြောပါတယ
်။စကိုင်းမြို့နယ်မှာဘယ်လိုကံကြီးကောင်းချက်ပနံဟွာကံကြီးကောင်းချက်ပနံချက်ပနံရွာဖြစ်ပေါ့အဲ့ဒီရွာတော့အဲကျွန်တော်တို့ရွာထဲကိုဝေပြန်ဝေမရဘူး။တရားဝင်များကကျွန်တော်တို့ကဘယ်လောက်ထိရှုခံရလဲမသိဘူး။ပထမဆောက်ရှုခံတော့ဒီနေ့ပြည့်တဲ့အချိန်တော့အပတ်နဲ့ပြည့်တဲ့အချိန်တော့ဘောကလောင်စာစင်မှန်လိုက်တဲ့အချိန်မှာဘာသာတဲလို့မှန်လိုက်ချိန်မှာစလောင်ပြီးတုံးလေးရစလောင်ပြီးမှဒီကကိုင်းနေနေပြီးတော့အိမ်မှာလောင်လိုက်တာကရက်ကနှစ်ခုပြန်ရောင်းသွားတယ်လေကျိုးလိုက်ချိန်မှာကျွန်တော်ပြန်ကြည့်လိုက်တဲ့ချိန်မှာအိမ်900နီးပါးတော့ပါနေခုတက်ချူတာဆက်လိုက်ရက်ကားချူတော့ထိုးချိုးမှုကကျွန်တော်လည်းမသိနိုင်ဘူးအိမ်900ဆက်တယ်ပြောလို့ရှိတယ်ဒီနေရာထဲမှာ1500လောက်ချူပါလားအေးဘာလို့တာဝန်ကကျွန်တော်က900လောက်ပါလားပေါက်မှနေရွာကက300လောက်ပါလားအဲ့ဒါဆို900နဲ့300နဲ့ပေါင်းတော့1000နဲ့1000နဲ့အခြေခံကဒီကကကျွန်တော်တောင်ရုပ်ပေါ်ရုပ်တော်တွေပြပါလိမ့်ကောင်းစင်ကအုပ်ဖူချောင်းအကုန်ရုံးနေအဲ့ဒါကကျွန်တော်ပြောလို့ရှိတယ်။100ကျော်လောက်ရှိတယ်။အခုဒီနေ့ကရှိတယ်ကျွန်တော်ရုပ်ကဆက်ရှိနေပါပါလိမ့်မယ်။အဲ့ဒါအကုန်လုံးပေါင်းရင်1500လောက်လောက်ရှိ
တယ်။ဒါကကုညီကယ်ဆယ်ရေးလှုပ်ဆောင်ပေးနေတဲ့လူသားဆန္ဒကကောက်ယူထားခြင်းဖြစ်ပါတယ်။မီးရှို့ခံရတာနဲ့ပတ်သက်လို့စစ်ကောင်စီကတရင်ထုတ်ပြန်တာတော့မရှိသေးပါဘူး။တာစင်ကျေးရွာဟာအခုဇွန်လ23ရက်နေ့ဆယ်လရက်တော့မှမီးရှို့ခါတာဖြစ်ပြီးတော့တရွာလုံးနီးပါးကနေအိမ်တွေမီးလောင်ကျွမ်းခဲ့ရပါတယ်။ဒါအပြင်ရွှေဘိုမြစ်ကြီးနားရထားလမ်းဘေးကပဒူကန်ကြီးကုန်းကြောက်ပနန်းရွာသစ်တို့ကနေအိမ်တွေလည်းမီးရှို့ခံခဲ့ရပါတယ်။စစ်ကောင်စီတပ်ဟာပဒူကျေးရွာမှာတပ်ဆွဲထားတဲ့အတွက်ဒေသခံတွေကဘေးလွတ်ရာတင်ဆောင်နေရပါတယ်။စစ်တပ်ကတပ်ဆွဲထားတဲ့ရွှေဘိုမြစ်ကြီးနားကာလန်တဘေးကရွာတွေကဒေသခံတွေကတော့စစ်ဘေးတင်ဆောင်နေရတာတလကျော်ကြာမြင့်နေပြီဖြစ်ပြီးအခုအညီတွေလည်းလိုအပ်နေတယ်လို့စစ်ဘေးတင်ဆောင်နေရတဲ့ပဒူကျေးရွာသားတို့ကအခုလိုပြောပါတယ
်။အော်စစ်တပ်ကလည်းတော့မတပ်ဆွဲထားပါဘူး။ဒီလိုဟောနေတာမျိုးကမမလေးဘာလေးဘာကြည့်လိုက်နဲ့ဒီပုံမှန်နဲ့ဆင်းရဲလာတော့တော့ဆင်းရဲကြတော့ဘောလို့ဆင်းရဲမစားတာအဆုံးမပါဒီလိုတော့မတချင်းထွက်ပြရတာကတော့ဒီကားကမဆုတ်လည်းကြမ်းနေကြတယ်ကြမ်းနေကြတာအဲ့လိုများများကြတာဆိုတာကျွန်တော်တို့ရွာရဲ့တောင်ဘက်ကကန်းကြီးဆုံးကျောက်ပမာဆင်းရဲအဲ့ဒါလည်းရှိတော့ကိုယ်ကိုယ်
လက်ရှိအချိန်ဒီဒေသခံတွေဟာစစ်တပ်ကအနေနဲ့ရှင်းလင်းတဲ့နေရာကနေဝေးရာနေရာမှာတင်းရှောင်နေကြပြီးတခြားကျေးရွာကဖုံကြီးချောင်းစာသင်ချောင်းတွေအပြင်တောတောင်တွေထဲမှာနေထိုင်နေရပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်း2022ခုနှစ်ဧပြီလကစလို့ဒီကနေ့အထိဆိုရင်ဒီနှစ်အတွင်းစကိုင်းမြို့နယ်ထဲမှာကျေးရွာ48ရွာကနေအိမ်၄တောင်နေပါမိရှုခံခဲ့ရတယ်လို့စီးရင်စရားတွေအရသိရပါတယ်
စခိုင်းအပျက်စီးအခြေအနေကိုမနားလောင်တင်ပြခဲ့တာပါ။မကြာခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းနောက်မဆူစီးပွားရေးလူမှုရှုခင်းနဲ့တက်တက်ရောင်သတင်းလောအစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။ VO ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးဖို့ လူတွေတို့တော်တော်ရှင်တွေနားဆင်လူတွေတည်ရှင်တွေတောင်းယူလူတွေဆိုရင် VOA email
လိပ်စာကတော့bamis@voanews.com ဖြစ်ပါတယ်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ
one click click ဒီချက်နှစ်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘေကျင်းပင်နီယာကပဲဖြစ်ဖြစ် စစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံတော်လှန်ရေးအားစုတွေကြားလက်နက်ခိုင်ပဋိပက္ခအားကောင်းတဲ့ကြားပြည်နယ်ဒေသအခေါ်ကရင်နီပြည်နယ်မှာပြည်နယ်ခြားကာလအုပ်ချုပ်ရေးကောင်စီ IC ဖွဲ့စည်းထားပြီးဖြစ်ပါတယ်။IC ကိုခြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လက်အောက်ကနေတွားတာမဟုတ်ဘဲကရင်နီပြည်နယ်အတိုင်းငံကောင်စီ KS CC
ရှားနာသိင်းပြည်နောက်မြန်မာနိုင်ငံထဲမှာလက်နက်ကန်တော်လိုင်းအားကောင်းတဲ့ဒေသတွေထဲကီအန်ဒီပီလက်တစ်ခုပါဝင်ဖြစ်ပါတယ်။အာနာသိင်းကာလနှစ်မြောက်ကြာတဲ့အချိန်ထိဒေသတွင်းမှာပြန်လည်ထိတွေ့မှုတွေရှိနေသလိုစစ်ဘေးရှောင်နေသူအရေအတွက်ဟာလည်းတစားတဲ့တစားများလာနေတဲ့ဒေသပါ။အဲ့ဒီဒေသမှာခြေဆိုင်နေတဲ့နိုင်ငံရေးဖွဲ့စည်းတွေဟာကီအန်ဒီပီဂျာကာလာအုပ်ချုပ်ရေးကောင်စီ IC ကိုဖွဲ့စည်းလိုက်ပြီးလို့ဂျွန်လ12ရက်နေ့ပြီးခဲ့တဲ့တင်းနှလာနေတုန်းကတရားဝင်ကြေညာသွားပါတယ်။ ကီအန်ဒီပီမှာလွယ်ကော်မျိုးကလွယ်လို့ရှိရင်တခြားနေမျိုးတွေကိုစစ်ကောင်စီအနေနဲ့ထိန်းချုပ်နိုင်ဖို့ခက်ခဲနေပြီးတော့စစ်ကောင်စီနဲ့ပြန်ခုလိုမျိုး IC ကိုဖွဲ့လိုက်တာပါ။IC ဟာဂျာကာလာမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လက်အောက်ကနေတွားတာမဟုတ်ဘဲနဲ့ KNDP နဲ့အတိုင်ပင်ခံကောင်စီ KSCC ရဲ့လက်ညွန်ချက်အတိုင်းဆောင်ရွက်မှာဖြစ်တယ်လို့ IC ရဲ့ဒုတိယဦးထခွန်ပီတူက ကောင်စီ ဖွဲ့စည်းကြောင်းတရားဝင်ကြေညာတဲ့နေ့မှာပြောခဲ့ပါတယ်။ကီအန်ဒီပီမှာဒေသတွင်းအုပ်ချုပ်ရေးကိုပို့ပြီးတော့စနစ်တကျလုပ်ဖို့ရည်ရဲလို့လည်းပြောပါတယ်။
ပရိညင်းနဲ့ညီညွတ်အောင်ပရိညင်းနဲ့ကန့်ညီအောင်ဒီပေါ်လစီတွေအားလုံးကိုတော့ KSC ကထိန်းညှိပြီးမှပေါ့နော်ဒီနီဥပဒေတွေကိုချမှတ်ထားပေးတာဖြစ်ပါတယ်။နောက်ကျွန်တော်တို့ရဲ့လုံဆောင်မှုတွေကိုလည်းအဆက်မပြပေါ့နော်ဒါပေါ်လစီပိုင်းဆိုင်ရာထိန်းညှိတာဖြစ်ပါတယ်ပေါ့နော်ဆိုတော့ကျွန်တော်တို့ပရိညင်းနဲ့ကန့်ညီအောင်အနာဘတိကပေါ့နော် KSC ကဒါထိန်းညှိအောင်ပြီးမှပေါ့နော်သွားနေတဲ့ဟာဖြစ်ပါတယ်ပေါ့နော်ကျွန်တော်တို့ရဲ့လက်ရှိဖွဲ့စည်းမှုတွေအားလုံးကပေါ့နော်ပရိညင်းနဲ့
ဒီဇုံတရားပေါ့နော်ဒီတစ်ခုသူ့ဆောင်ပြီးမှပေါ့နော်ဒီခြေဆက်မှုတွေပေါ့နော်ဒါရှိလာလိမ့်မယ်ပေါ့နော်ကျွန်တော်တို့ရဲ့ဒီနေ့ဖွဲ့စည်းမှုကိုလည်းသမ္မတကြီးကနေပြီးမှပေါ့နော်ဒါအဖွင့်အပေးမခွန်းပေါ့နော်ဒါပြောကြားပေးသလိုကျွန်တော်တို့ရဲ့ဖက်ဒရယ်ဝန်ကြီးဖက်ကပေါ့နော်ဒါခြေဆက်သွားနိုင်မယ်အနီလန့်တွေကိုလည်းပေါ့နော်အန်ယူဂျီဖက်ကဒါကြိုးစားပြီးမှပေါ့နော်ပြင်ဆင
ော်လုံးခဲ့တဲ့အခြေအနေမျိုးရှိခဲ့ရင်လည်း IEC ရဲ့အထက်မှာပေါ့နော် KSC ကပို့ပြီးမှပြင်ချောင်းပြီးမှပေါ့နော်ညှိနှိုင်းဆောင်ရွက်တော့ဖို့ရှိပါတယ်ဆိုတဲ့အကြောင်းလည်းဖြေကြလိုပါတယ်ခင်ဗျဟုတ်
ကီနီပီဂျာဂလာအချွေကောင်စီ IEC ကိုဒေသခံတော်လှန်ရေးအဖွဲ့အစည်းနဲ့တိုင်းဒေသလက်နက်ကိုင်တချို့ဦးဆောင်ပြီးဂျွန်လ6ရက်နေ့ကလေးကဖွဲ့စည်းလိုက်တာပါ IEC ဟာဂျာဂလာပြည်နယ်ဆူရရဲ့အချွေကိုပေါ်ဆောင်မှုဥပဒေပြုရေးအချွေနဲ့တရားစီရင်ခံရတွေကိုပြန်လည်ထိန်းညှိပြီးတော့ပြည်နယ်တည်ငြိမ်အေးချမ်းဖို့ပြည်နယ်ထဲမှာရှိတဲ့အင်အားစုတွေနဲ့လက်တွေ့ကြကြပူးပေါင်းဆောင်ရွက်ဖို့ရည်ရွယ်တာဖြစ်တယ်လို့ထုတ်ပြန်ပါလေ IEC ဖွဲ့စည်းလိုက်တာဟာနိုင်ငံရေးအရခြေတလှမ်းလှမ်းတာဖြစ်တယ်လို့ဖို့အမျိုးသားလူမျိုးရေးအဖွဲ့ချုပ်နိုင်ကဘူမူကြီးခေါ်ကာကပြောပါတယ်
ဘောရောအင်တာရင်းအစ်စ်ချစ်ဘူးဆိုတော့ဒါဖြအစိုးရသဘောခက်ခင်နေတာကြာအဲ့ဒါကနိုင်ငံကြီးရခြေလမ်းတူရတာပါအခုကတော့သူကြီးရမဟုတ်ဘဲနဲ့နိုင်ငံကြီးရခြေလမ်းတူရှိတာပါကြာဒီလိုမတူပါနိုင်ငံကြီးအရာအရှင်းသေးတဲ့ခါကျတော့နိုင်ငံတော်ရဲ့အချုပ်ချအာဏာကိုပြင်ပြန်သလားဒီလိုမဟုတ်အချုပ်ချအာဏာရဲ့စိတ်ပိုင်းတချို့ကိုခွဲယူသလားလို့လေအဲ့ဘယ်တော့ရှိလဲနောက်ပြီးတော့ဒီနိုင်ငံရေးဆင့်သေးတာကလည်းဒီမှာဒီမှာလက်ရှိနော်စစ်ကောင်စီဆေးရနဲ့အင်ဂျီဆေးရတွေရဲ့အစိုးရနိုင်ရကပြန်ဆိုင်နေကြတာအဲ့ဒီအစိုးရနိုင်ရနဲ့စနေပတ်သက်မှုဘယ်လိုရှိလဲဆိုတာလည်းမရှိဘူးလို့ကြာ ီစားဖြစ်ပါလားဆိုရမင်းရနဲ့တရားရနဲ့အဲချိန်ပါလားဆိုမရှင်းသေးတော့ခဏတော့ကြည့်ရအောင်ပါဗျာတကယ်ရဲ့ဖွဲ့စည်းပုံနဲ့တာဝန်နဲ့လောက်ပိုင်းညံ့မပါသေးတော့စီကံမှုရဲ့သဘောကိုတော့ကျွန်တော်ကနည်းနည်းစောင့်ကြည့်ရမယ်ဆိုတာပါပါ
GNP ဂျာဂလာအချုပ်ရေးကောင်စီဟာပြည်တွင်းပြည်ပအင်အားစုတွေနဲ့ချိတ်ဆက်ဆောင်ရွက်တော်မယ့်အပြင်ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC ဂျာဂလာအမျိုးသားညီညွတ်ရေးအစိုးရ NUG တို့နဲ့အတူလက်တွဲသွားမယ်လို့ကြေညာထားပါတယ်။ဒါပေမဲ့ IC ကိုဂျာဂလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လက်အောက်ကနေသွားတာမဟုတ်ဘဲနဲ့ GNP နဲ့အတိုင်ပင်ခံကောင်စီ KSCC ရဲ့လမ်းညွှန်ချက်အတိုင်းဆောင်ရွက်မှာဖြစ်တယ်လို့ကောင်စီဝန်ကပြောပါတယ်။KNP ဂျာဂလာအုပ်ချုပ်ရေးကောင်စီကို KNP ထဲမှာရှိတဲ့တိုင်းဒေသလက်နက်ကိုင်အစုဖွဲ့တွေနဲ့ညှိနှိုင်းတိုင်ပင်ဆောင်ရွက်ပြီးတော့မှဖွဲ့စည်းတာဖြစ်တယ်လို့ IC ကောင်စီဝန်တွေကဆိုပါတယ်။အခုလက်ရှိမှာတော့ KNP ဒီရဲတပ်ဖွဲ့အင်အား300နီးပါးနဲ့ရဲစခန်း9ခုကိုဖွဲ့စည်းထားပြီးဖြစ်လို့တရားဥပဒေစိုးမိုးရေးကိစ္စကိုရဲတပ်ဖွဲ့နဲ့အတူဆောင်ရွက်သွားမယ်လို့ IC ရဲ့ဒုတိယဥက္ကဋ္ဌခွန်ပီ2ကပြောပါတယ
်။ကျွန်တော်ပြည်နယ်ရဲ့အသွေးမှာပေါ့နော် CDN လောက်လာပြီးမှအခုဆိုရင်ပြည်နယ်ရဲပေါ့နော်ကျွန်တော်တို့စနစ်တကျဖွဲ့စည်းပြီးမှရဲအင်အား300နီးပါးနဲ့ရဲစခန်း9ခုလောက်ကိုပေါ့နော်ဒါစနစ်တကျဖွဲ့စည်းပြီးမှဒါရည်တည်လာခဲ့တဲ့အတွက်ပေါ့နော်ရဲနဲ့သူတယောက်ပြည်စုမှုရေးကိစ္စတွေကျွန်တော်တို့ဆက်လက်ပြီးမှဆောင်ရွက်ဖို့ရှိပါတယ်ဒီအပြင်ပေါ့နော်ပညာရေးအတွက်ပေါ့နော်ဒါကျောင်းပေါင်း300ကျော်ပေါ့နော်ဆရာမသူတို့ကလေးတွေပေါ့နော်ကလေးပေါင်း3000ကျော်ရဲ့ပညာရေးတွေကိုကျွန်တော်တို့ရခင်နေ့ကပေါ့နော်လွှတ်ဆောင်ခဲ့တာရှိပါတယ်အခုနေ့လည်းဒီပညာရေးတွေကိုပိုအားဆိုင်နိုင်ဖို့အတွက်တစ္ဆမတွေကိုပိုပန့်ပိုနိုင်ဖို့အတွက်ကျွန်တော်တို့ပြည်နယ်ဆွေရဖက်ကပေါ်တော့ဒါတောင်းဝန်ရှိပြီးမှဒီလုပ်ငန်းစဉ်တွေကိုစနစ်တကျလုပ်ဆောင်သွားဖို့ရှိပါတယ
်စစ်ကောင်စီနဲ့ပြည်နိုင်ငံအင်အားစုတွေ KNDP ဂျာဂလာအချုပ်ကောင်စီဖွဲ့လိုက်တဲ့အပေါ်မှာတိုင်းဒေသနိုင်ငံအင်အားစုတွေကကြိုဆိုခဲ့ပြီးတော့ဒါဟာနိုင်ငံအရေးခြေတလှမ်းတိုးတာဖြစ်တယ်လို့သုံးသပ်ကြပါတယ်ဒါပေမဲ့လည်းဖြစ်လာမယ့်အကျိုးရလဒ်ကိုစောင့်ကြည့်ဖို့လိုတယ်လို့လည်းပြောပါတယ်ဒီလိုအချိန်မျိုးမှာကိုကြည်သားလိုက်ဂျာပြဆူရဖွဲ့လိုက်တဲ့ပုံမှာရခိုင်နိုင်ငံရေးသမားဥဖေတန်းကလည်းကြိုးစားပါတယ်
။စစ်ကောင်စီကတဖြည်းဖြည်းနိုင်ငံရေးမထိန်းနိုင်တော့ဘူးဆိုရင်ကိုကြည်သားနဲ့ကိုအန်ယူဂျာပြဆူရပုံစံမျိုးဆက်တာအလိကြရတော့မှာပေါ့။ဆူရညာညာပြည့်သွားတဲ့အချိန်ကမှဒီလိုဒီကံများအုပ်ချုပ်ရေးအဖွဲ့ကြီးဖြစ်လာတာကျွန်တော်တို့ကောင်းပါတယ်။လို့မရင်တော့ဒါကိုဆိုးကြီးရမှုတွေပေါ့သူစိတ်ကြီးတွေပုံပြီးတော့များလာနိုင်တယ်ပေါ့ဂျာကာလာမှာကျွန်တော်ဒါမျိုးကြီးလုပ်ကြတော့ကောင်းတယ်ဒါမဲ့အချိန်ချင်းမှာတော့အပြည့်အစုံရှိရှိနဲ့တစ်ဖက်တစ်ဖက်အောင်ကြိုးစားဖို့တော့ဒီမှာပေါ့နော
် IC ကို KNP ထဲမှာရှိတဲ့တိုင်းဒေသလက်နက်ကိုင်စုဖွဲ့တွေနဲ့ညှိနှိုင်းတိုင်ပင်ဆောင်ရွက်ပြီးမှဖွဲ့စည်းတာဖြစ်ပြီးတော့ရာနှုန်းပြည့်တော့အစုဖွဲ့တိုင်းပါဝင်မလာသေးပါဘူး IC ဒုတိယဥက္ကဋ္ဌခွန်ပီ2က KNP ထဲမှာရှိတဲ့အင်အားစုအလုံး100ရာခိုင်နှုန်းပါလာအောင်မလုပ်ဆောင်နိုင်သေးပေမဲ့အများစုတော့ပါဝင်လာပြီလို့ဆိုပါတယ်KNP ဂျာဂလာအုပ်ချုပ်ရေးကောင်စီ IC မှာ KNP အမျိုးသားတိုးတက်ရေးပါတီ KNPP ဦးဆောင်သူခူးဦးရေကဥက္ကဋ္ဌတောင်းယူထားပြီးတော့ဒုက္ခရအဖြစ်နဲ့ခွန်ပီ2ကတောင်းယူထားပါတယ်။ KNP ဂျာဂလာအုပ်ချုပ်ရေးကောင်စီ IC ဟာမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းယူပြီးနောက်ပိုင်းနှစ်နှစ်ကြာမှာပထမဆုံးဖြစ်လာတဲ့ဒေသအုပ်ချုပ်ရေးဖွဲ့စည်းတစ်ခုလည်းဖြစ်ပါတယ်။ကျန်တဲ့ချင်းပြည်နယ် KNP နယ်တို့မှာလည်းဒီလိုမျိုးဂျာဂလာအုပ်ချုပ်ရေးကောင်စီတွေဖွဲ့ပြီးတော့ညှိနှိုင်းနိုင်ဖို့ပြင်ဆင်နေတဲ့အကြောင်းလဲ IC ဖွဲ့စည်းကြောင်းတင်ဝန်ညင်ညာတဲ့ဇင်းစားရှင်းလင်းပွဲမှာပြောဆိုကြပါတယ်။ဂျာဂလာအုပ်ချုပ်ရေးကောင်စီ IC ဖွဲ့လိုက်တဲ့ပေါ်မှာဂျာဂလာအမျိုးသားညီညွတ်ရေးအစိုးရ NUG အပါအဝင်စစ်ကောင်စီနဲ့ထိတွေ့တိုက်ပွဲတွေဖြစ်နေတဲ့လက်နက်ကိုင်အဖွဲ့တချို့ကလည်းကြိုဆိုထားတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေလည်းပြသလိုက်ပါတယ်ခင်ဗျာကျွန်တော်သားညိုပါဘူ
းကိုသားညိုရဲ့သတင်းတောက်မှတ်စုပါအခုတော့ငွေစကားခြေစကားကြားကြရအောင်ခင်ဗျာအိန္ဒိယနဲ့မြန်မာကြားအိန္ဒိယငွေကြေးရူပီအသုံးပြုကုန်သွယ်ရေးကိုအများအကောင့်ထဲပေါ်ဖို့အိန္ဒိယကမြန်မာစစ်ကောင်စီကိုတိုက်တွန်းနေပါတယ်။နိုင်ငံတကာကုန်သွယ်ရေးမှာအဓိကသုံးငွေအမေရိကန်ဒေါ်လာအပြင်တခြားငွေကြေးသုံးတာကြောင့်ငွေလွှဲရတာပိုပြီးလွယ်ကူလာမလားဆိုပြီးပြည်တွင်းစီးပွားရေးလုပ်ငန်းရှင်တွေကမျှော်လင့်ကြပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်သိန်းကြီးထိုက်တင်ပြထားပါတယ်။
အနာသိမ့်ပြီးနောက်ပိုင်းအနောက်နိုင်ငံတွေရဲ့စီးပွားရေးအရဒဏ်ခတ်ပိတ်ဆို့မှုနဲ့ကြုံရတဲ့စစ်ကောင်စီကအမေရိကန်ဒေါ်လာအစားတခြားသောငွေကြေးတွေနဲ့ကုန်သွယ်ရေးကိုဥတီဆောင်ရွက်လာတာပါစစ်ကောင်စီအကြီးအကဲဘိုးချုပ်မှုကြီးမြောင်လှိုင်ကဆိုရင်ဒေါ်လာကိုလက်နက်တပွဲအသုံးချတဲ့နိုင်ငံတွေရှိတယ်လို့ပြီးခဲ့တဲ့နှစ်အတွင်းရုရှားမှာကျင်းပခဲ့တဲ့အရှေ့ပြားစီးပွားရေးဖိုရမ်မှာပြောပါတယ်ဘယ်နိုင်ငံတွေလဲဆိုတာကိုတော့သူကမပြောပါဘူးတခြားသောငွေကြေးတွေကိုဒေါ်လာအစားထိုးအသုံးပြုနိုင်ရေလုပ်ဖို့လဲသူကတိုက်တွန်းပါတယ
်အချို့သောနိုင်ငံကြီးများဟာဗန္ဒာရေးလုံခြုံမှုတွေရှင်တွေ့ပြီးဖြစ်ပေါ်လာတဲ့ဒေါ်လာကိုလက်နက်တွေအတိုးချလဲရှိတဲ့အတွက်နိုင်ငံတွေက နိုင်ငံငယ်တွေဟာနိုင်ငံကြီးများရဲ့ဒေါ်လာအနိုင်ကျင့်မှုခံရပြီးနိုင်ငံရေးစီးပွားရေးကိစ္စရပ်တွေမှာနိုင်ငံကြီးတွေကိုလွန်ဆန်နိုင်ခြင်းမရှိတာကိုလည်းတွေ့ရှိရပါတယ်ကျွန်တော်တို့အနေနဲ့ကမ္ဘာကုန်သွယ်လမ်းကြောင်းပေါ်မှာရူဘယ်ရန်ရူဘီစတဲ့ငွေကြေးများအစားလူငွေကြေးများကိုဒေါ်လာအစားထိုးအသုံးပြုသွားလို့ရနိုင်ပါတယ
်အမေရိကန်ဒေါ်လာအပေါ်မှီခိုရမှုကိုရှင်းချနိုင်ရည်အတွက်တရုတ်ယွမ်ငွေထိုင်းဘတ်ငွေအိန္ဒိယရူပီတို့ကိုတရားဝင်ငွေပေးချင်နိုင်ရည်လက်ခံမဲ့အကြောင်းပြီးခဲ့တဲ့နှစ်အတွင်းမှာပဲမြန်မာစစ်ကောင်စီကကြေညာခဲ့တာပါမြန်မာစစ်ကောင်စီရဲ့စီးပွားရေးနဲ့ကုသရန်ဝယ်ရေးဝန်ကြီးဦးအောင်နိုင်ဦးရဲ့ဇွန်လလယ်ပိုင်းအိန္ဒိယခီးစဉ်အတွင်းမှာလည်းအိန္ဒိယကုန်သည်ကြီးများကရူပီနဲ့ငွေပေးချင်နိုင်ရည်ကိုအမြန်ဆုံးအကောင့်ထဲပို့နိုင်ရည်တိုက်တွန်းခဲ့ကြတာပါ။အိန္ဒိယနိုင်ငံကိုကာတာမှာ Engineering Export Promotion Council EEPC ကစီစဉ်တဲ့အိန္ဒိယရူပီမြန်မာကျပ်ငွေပေးချင်ရည်အစီအစဉ်အရကုန်သွယ်ရေးနဲ့စီးပွားရေးအခွင့်အလမ်းများဆိုင်ရာဆွေးနွေးပွဲကိုဇွန်လ10ရက်နေ့ကကျင်းပပါတယ်။စီးပွားရေးနဲ့ကုသရန်ဝယ်ရေးဝန်ကြီးဦးအောင်နိုင်ဦးကတော့အကြောင်းအရာအလုံးအဆင်ပြေမယ်ဆိုရင်အခုဇွန်လဂုံပိုင်းလောက်မှာအပိသက်ဆွေးနွေးနိုင်ပုံမျှော်လင့်ကြောင်းဆွေးနွေးပွဲမှာပြောဆိုခဲ့တယ်လို့ဒီ Telegraph Online သတင်းကဖော်ပြပါဗျ။ငွေပေးချေရေလုပ်ငန်းစဉ်တွေကိုမကြာခင်မှာစတင်နိုင်မယ်လို့ဝန်ကြီးဦးအောင်နိုင်ဦးကပြောဆိုတဲ့အကြောင်းလဲအဲ့ဒီဆွေးနွေးပွဲအပြီးမှာပဲ EEPC ရဲ့ဥက္ကဋ္ဌဟောင်း PK Shah က Reuters သတင်း Agency ကိုပြောပါဗျ။မြန်မာနိုင်ငံကစိုက်ပျိုးထွက်ကုန်တစ်တော်ထွက်ကုန်တွေအိန္ဒိယကိုအများဆုံးတင်ပို့နေတာဖြစ်ပြီးဒီကုန်သွယ်မှုကရလာတဲ့အိန္ဒိယရူပီကိုမြန်မာကုန်သည်တွေအနေနဲ့အမေရိကန်ဒေါ်လာကိုပြန်ပြီးတော့ပြောင်းလဲအသုံးပြုလိုက်ရမယ်အနေအထားရှိလာနိုင်ပါသလားစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆုထွန်းကအ
ိန္ဒိယဘက်ကတော့အလောက်ပြန်တော့မတွင်းဘူးဒါပေမဲ့တခုတော့ရှိတာပေါ့ဟိုလက်ရှိကျွန်တော်တို့ကျင့်သုံးနေရတာတော့တခုမှပြီးပြောရမယ်ဆိုရင်ဥပမာကျွန်တော်တို့ Chinese ဆိုတာပေါ့နော် CNY နဲ့ဒီချိန်နေရာမှာတော့ကျွန်တော်တို့ကတို့ CNY ရပြီးတော့မှတခြားကာရစီပြန်ချိန်ရင်တော့လေတက်ဆိုင်ရဗန်ပေါ့ဟိုမှာဗန်တော့ China တို့ကမျိုးอ่ะ convert ပြန်လုပ်ပေးတာပေါ့နော်ဒါပေမဲ့ rate ကတော့တခုရှိတာပေါ့အတက်ကြတော့ရှိတာပေါ့နော်ဒါပေမဲ့အဲ့လိုပေါ့ CNY ကျွန်တော်တို့ကသုံးရင်ဒီဒီကတော့ငွေပေးချေနေရာမှာကျွန်တော်ကဟို US ဒေါ်လာအရောကိုပေးချေရတာလွယ်တာပေါ့တို့တော့လည်းပဲအခုလက်ရှိအနေထားမှာဒီ US ဒေါ်လာနဲ့ကြတော့တွားလာတာခုန position မှာကြာကံပိုင်းကြီးကျွန်တော်တို့တုံးနေနေမှာအခက်အခဲဖြစ်တာဟိုဘန်ဘာတခုတွေကနေပြီးတော့ဒီဘုတ်ထရန်စဖာနဲ့ပြောင်းတော့လွယ်တာပေါ့တို့လည်းပဲခုနပြောတဲ့ဒီအခြေအနေရတော့ဘရီဂန်ဒေါ်လာနဲ့ပြည့်ရှင်နေမှာတော့ခါကြကြံ့ကြံ့မှုတွေရှိတယ်တချို့ဆိုရင်ဒါနားလိုက်ချီပြီးတော့မှကြံ့ကြံ့မှုတွေရှိတယ်ဝင်ဝင်တာရှိတယ်သဘောတန်သွားတာရှိတယ်ဒီချက်တွေရှိနေမှာပေါ့နော်အဲ့တော့သူကတော့ဒါနေရာတခုနေနေတော့ဒါရူဘီနဲ့တော့လုံးတဲ့အားလုံးဟိုကပ်ပေါက်တခုနေတော့ရှိတာပေါ့ဟိုစင်တီလာဆိုတော့လေခုနပြောသလိုပေါ့နော်တရားရဲတော့လေစင်တီလာတော့ပေါ့ပြောတော့လည်းပဲဒါထပ်ပေါက်နေတယ်ရှိတယ်ပဲကြောင့်ကျွန်တော်တို့ကတော့အဲဒီဟိုတဲ့အနေနဲ့ဝယ်လူရောင်းနေတဲ့ရွေးချယ်ပြရာတခုနေနဲ့ထပ်ပြီးတော့ရှိတယ်လို့မြင်ပါတယ်ဒါကျွန်တော်ကတော့ဒါကောင်းတဲ့လာလာလို့တော့မြင်ပါတယ
်ဆိုတော့ဒီအိန္ဒိယကုန်သည်တွေကသူတို့ဘက်ကပို့ပြီးတော့ရောင်းရနိုင်ကြေပေါ့နော်ရူဘီဝင်လာမယ်ဆိုတော့သူတို့ဘက်ကစေးပစ္စည်းလိုဟာမျိုးများပို့ပြီးတော့ကုန်သွယ်ရေးမှာသူတို့ဘက်ကပို့ပြီးတော့များရောင်းလာရနိုင်တယ်ဆိုတော့အနေအထားကြောင့်လားသူတို့ဘက်ကဟိုဘာကြောင့်ဟိုအထူးပဲစိတ်ဝင်စားနေတယ်လို့ဆရာယူဆပါလဲရှင
်လက်ရှိကတော့သူတို့ဘက်ကဘေးချေရတဲ့ငွေကပိုများနေတာပေါ့နော်အမှားပဲလို့ကျွန်တော်တို့ဘက်ကပဲဆိုတဲ့ဒိဋ္ဌိကိုအဓိကရောင်းတယ်ဒီကဘာမှာတော့ဒီဘက်တင်ပို့တဲ့နိုင်ငံတွေမှာတတိယမြန်မာနိုင်ငံကတတိယအဆင့်မှာရှိနေတယ်ပေါ့နော်အဲ့တော့သူကပြောတယ်သူကျမလည်းခုနရုပ်ပြနေမှာပါလေ
။
ဟုတ်ကဲ့။ဘာမှအပီလီယာတော့ US ဆိုလာတော့ပေးရတယ်ဆိုတော့အားရရောရူဘီနဲ့ပေးရမယ်ဆိုတော့သူတို့အတွက်ပို့ပြီးတော့ဒီကောင်းတဲ့နေသားလို့ကျွန်တော်မြင်တာ။နောက်တစ်ဖက်ကလည်းခုနသူတို့ကထွက်ကုန်တွေဖြစ်တဲ့ဆေးဝါးနဲ့ကြားဆက်ကုန်၊ဆက်မှုထွက်ကုန်တွေပို့ပြီးရောင်းရမယ်ဖွင့်တယ်လို့သူကမြင်လို့သူတို့ကလည်းဒါစိတ်ဝင်စားပါ။ကျွန်တော်တိုင်းမြင်နေရတော့ဒီဘလို့ပဲဆိုခုနအမေရိကန်ဒေါ်လာရဲ့ဟိုပြေကူရတာကိုချော့ချနေတယ်လို့ကြောင်းလို့ဒီလိုဒီပါရှင်းလာတယ်ဒါမျိုးမြင်တ
ယ်လက်ရှိမှာအိန္ဒိယနဲ့မြန်မာကြားကုန်သွယ်မှုကဒေါ်လာ 1.8 ဘီလီယံရှိနေပြီတကယ်လို့ရူပီအသုံးပြုငွေပေးချေရေးစနစ်တည်ဖြစ်လာရင်တော့ကုန်သွယ်ရေးတိုးတက်လာမယ်လို့လည်းအိန္ဒိယ EEPC ရဲ့ဥက္ကဋ္ဌဟောင်း PK Shah ကပြောပါတယ်ဒီစီစဉ်အရမြန်မာဘက်ကအိန္ဒိယကိုတင်ပို့ကုန်အလုံးအတွက် India Rubin Guiji Lekhama Pshetalo, India Baga Twinkong Dwegule, Pogong Shangwene Pichinayma Pshetetlo EEPC ka Pyobare.
Rubi Thongma ne Patalo, Matengi Thai Tien Pya Toga Na Ba. Rubi Shibi me Tattoo Mato Na Yom, Nyamana Ngaya Tchou Niyari Ma, Sainwego Suya Ga Pai Pien Lai Bime, Kabaniya Atto Mya Mya Nungay Rui Jama Do, Daga Kipchen Ne Baare. Semen Tattoo Thobo Lua De Bisi Rui Ni Rui, Tota La Ni Le Dikhe Ma Tattoo Pong Nego Anupinya Leya Rui Lo, Po Bi Khansa La Ja Bi Lo, Tattoo Anupinya Shien Goong Sui Uga Pyo Baare.
ညောင်မြမှာကျင်းပတဲ့တက်တူအနုပညာပြပွဲကြီးမှာဆုတွေရခဲ့တဲ့ကိုအောင်ဆွေဦးကိုမဆုမြတ်မုံကသူ့ရဲ့လူမှုရှုခင်းအစီအစဉ်မှာမင်းများတင်ဆက်ထားပါတယ်။တက်တူဖန်နေမှုတွေဟာအနုပညာလက်ရာတွေဖြစ်တယ်ဆိုတာကိုမြန်မာနိုင်ငံမှာလူတွေပို့ပြီးတော့နားလည်သဘောပေါက်စေချင်တယ်လို့ညူယောက်မြို့မှာကျင်းပခဲ့တဲ့တက်တူအနုပညာဆရာပြပွဲကြီးမှာဆုတွေရခဲ့တဲ့လူငယ်တက်တူပညာရှင်ကပြောပါတယ်။
New York Yuma, the Mila Rajabagare, the Tattoo Saya, Nubjana, Puejima, the Gong Sui Uye, Leia, Tatturia, the Amusa, Tonguma, but not a council Sui Yagabare. So, every time, the council say out here, Sujare, Evata, Tattoo, Chile, Suni, the Hiriaboma, or Bajigan Sandu, Sweet Harelu, Niavare, so, Tattoo Ponya, Bajigalu, Padia, and Nubjana, the Chede Surago, Amyat, the Popa, and all the Lubushim Jalu Yamashe.
Tattooma, Jarabu, Lurim Yuma, Wano. နှစ်မျိုးကွဲနေရအောင်လေသိနေခြင်းနဲ့ဗြဟ္မာတမျိုးကကျတော့ဒါဟိုအရင်ခေတ်ကဒီဖိုးလာတဲ့တက်တူတွေနဲ့ကျွန်တော်တို့ဒီဘက်နောက်ပိုင်းကိုပုံလူတွေပေါ့နော်ရေးဆွဲနေတက်တူတွေနဲ့လက်ရံကြီးတာနဲ့တော်တော်ကွဲပြားနေပြီပေါ့နော်ပြီးတော့တို့ကြီးကကျတော့အရင်ကထရက်ဒီရှင်နဲ့ပတ်သက်တာဖေးနဲ့စုပ်ထိုးပြီးတော့ဒီကာဗွန်နဲ့နီးပညာတွေထိရှာမရှိရတာကျတော့အဲ့ဒီလက်ရံနဲ့ပြီးတော့ကျွန်တော ပြင်ဆင်နေပါတယ
်ကိုအောင်ဆွေဦးကအခုဆိုရင်ဒီအမေရိကန်မှာဒီအတော်ဆုံးပေါ့နော်တက်တူးပညာရှင်တွေနဲ့ရှင်ပြီးတော့မှကိုယ့်ရဲ့ပုံတွေကိုပြနိုင်တဲ့ပြိုင်နိုင်တဲ့စုတွေလည်းရထားပါတယ်ဆိုတော့အဲ့ဒီလိုမျိုးရှင်ပြိုင်နိုင်တဲ့ဟိုအခြေအနေရောက်လာဖို့အထီကိုဒီပကြီးကစပြီးတော့ပေါ့နော်ပကြီးပုံဆွဲတာစပြီးတော့မှဘယ်လောက်အထိဟိုလေ့လာခဲ့ရတယ်ဆိုတာကိုလည်းပြောပြပါပါရှင့်
ကျွန်တော်ဟိုမူညိုလေးอ่ะကျွန်တော်ဟိုအဲ့လို sketch တွေပေါ့နော်ခလေးပကြီးတွေอ่ะနေစပြီးတော့ဟိုဆွဲလာတာဟိုမူညိုအရွယ်လောက်ထဲရဆိုတော့ကြာပြီပေါ့နော်အဲ့ဒါနေတစ်ဖြည်းတစ်ဖြည်းဖြည်းကျွန်တော်ရှင်းရှင်းတန်းမပြည့်ခုနှစ်တန်းလောက်မှာဆိုလို့ရှိရင်အသက်ဟိုဟာ7နှစ်ပေါ့နော်ဝင်းကြီးလောက်မှာဒီကျောင်းမှာကျွန်တော်ကျောင်းဆရာရှင်ဟိုဟိုပထဝီသင်ပေးတဲ့ဆရာပေါ့နော်အဲ့ဆရာကတော့ပကြီးဆရာသူရဲ့အားတဲ့အချိန်မုတ်စားရောင်းဆင်းတဲ့အချိန်တွေပါတယ်ဆိုလို့ရှိရင်သူကဟိုပကြီးဆွဲရတယ်သူကသင်ပေးရတယ်ဒီမျိုးတော့ကျွန်တော်ကငငယ်လေးတည်းဒီ sketch တွေဆွဲလာအဲ့လိုမျိုးပေါ့နော်ပြီးရင်အဲ့အဲ့ဒါဝါဒနာလဲပါလာတော့အဲ့ကြမှာဒီ drawing တိဆောက်တာတွေအချိုးစေးချတာအဲ့ပြီးလို့ရှင်လေဒီအကာလာအလင်းမောင်တွေ theory အယူဆတွေပေါ့နော်အဲ့မှာအဲ့နောက်ပိုင်းနဲ့တဖြည်းဖြည်းချင်းကျွန်တော်တေချာဆရာတွေနဲ့တင်လာတယ်တင်လာပြီးတော့ကျွန်တော်အဖေရဲ့ငငယ်ချင်းဖြစ်တဲ့ပကြီးဆရာတွေရာလဲဟိုအိမ်လာရင်လဲလဲဆိုကျွန်တော်နားမရရင်ရှင်းပြပြီးတော့အတင်ပေးတယ်ပြီးရင်ကျွန်တော်ကိုယ်တိုင်လဲအဲ့ဘက်ကိုဟိုအားတန်တာပဲဆိုဝါနာလေးကြည်ရောဒါပဲလုပ်ဖြစ်နေတာအနောက်ပိုင်းကမှကျွန်တော်တက်တူဘက်ကိုဟိုပြောင်းနေတာအဲ့တော့ဟိုတနေရာတစ်ခုဒီမှာဥမာလူပုံလို့ရဆိုရင်လူကမျက်လုံးကအသက်ဝင်တာကအရေးကြီးရောနော်အဲ့တော့မျက်စိကိုလည်းမျက်စိရဲ့ဟိုဒီ focus ထားပြီးတော့မျက်စိရဲ့ကိုတက်တက်ကျင့်ရနှာခေါင်းလိုလည်းနှာခေါင်းမနော်အကုန်လုံးကိုပေးချတက်တက်ဒီကျင့်ပြီးတော့မှမျက်နှာတစ်ခုလုံးပေါင်းပြီးပြန်ဆွဲကျန်ဆွဲပြီးတော့မှအဲလူပေါ်မှာဟိုမျိုးလက်ခံနိုင်လူအရင်တော့ရှိတော့အဲ့လိုဆန်းတဲ့ကွနော်ဆန်းတဲ့တော့သူတို့ဟိုသူတို့လက်ခံလာကိုကျွန်တော်လည်းအကောင်းဆုံးကြိုးစားပေးမယ်ကွနော်အဲဆိုနှစ်ယောက်ညှိပြီးတော့အလိုရင်းလိုရင်းနဲ့နောက်ပိုင်းပုံလူတွေကိုဟိုတော်တော်ကောင်းကောင်းလေးရေးနိုင်လာတယ်ကွနော်ဟုတ်
နောက်တစ်ခုတော့ဒီတတူးနဲ့ပကြီးနဲ့ဟိုအကွာရာကြတော့ပကြီးကဆွဲနေပြီးတော့စိတ်တိုင်းမကြောက်ဆိုရင် canvas စသစ်နဲ့အစ်စ်ပုံနောက်တစ်ပုံဆွဲလို့ရတယ်ပေါ့လေတတူးကကြတော့အရေးပြားပေါ်မှာထိုးရတာဆိုတော့အမခံလို့မရဘူးဆိုတော့ဒီတတူးပုံတစ်ခုလှနေကြွားနေအောင်လို့ဒီစိတ်အောင်ချေတာအစားပေါ့နော်ဘလောက်ထိဂယူဆရရတယ်လို့ပြောရမှာလို့ရှင့
်ဒီကာလာရဲ့ယူဆရည်ဆိုတာလေ နောက်ပိုင်းကမျက်စိကမြင်နေမြအဲ့လို reality အများကြီးဟိုမြင်နေမြဟာကာလာပြီးတော့ထွက်လာပြီเนาะထွက်လာတော့ကုန်စည်ကုန်တွေ brand bond လုံးလည်းထွက်လာပြီအဲ့ဒီပုံမှန်မူဒီကျွန်တော်တို့ကဟို brand တစ်ခုစီမှာဘယ်ဘယ်ကာလာတွေကဟိုအားတာလဲနောက် brand ကြတော့ဥမာအနီရောအားတာလဲနောက် brand အစိမ်းရောအဲ့လိုကောင်းတဲ့ဟာတွေကိုကိုယ်ဆန်းမြန်ဆန်းဆန်းပြီးတော့ဗောနော်သုံးနေနေပါအဲ့အကောင်းဆုံးဟာတွေကိုပြန်ပြန်ပြီးစုပြီးတော့ကိုယ့်ရဲ့ဒီဖန်တီးမှုတွေမှာပြန်လုပ်ရတယ်ပြောအသားအရောင်လေးပေါ်မှာမူတည်ပြီးတော့ကာလာရဲ့ကွဲပြရယ်ပေါ့လူကဟိုစက်ပူရမူလေးเนาะအဲ့တော့ဟိုနည်းနည်းညိုတဲ့လူတွေလည်းရှိရယ်ဟိုဝါတဲ့ဘက်လိုက်တဲ့လူရှိလို့မဲတဲ့လူတွေရှိရယ်အသားကြီးခြောက်တဲ့လူတွေရှိရယ်ပေါ်မူတည်ဒီကာလာအမျိုးကွဲ
အခုကောဆေဦးရှင်းကြတာကိုနားထောင်ရဆိုလို့ရှိရင်တော့ဒါတက်တူးဆွဲရဆိုတာကလွယ်ကူတဲ့ပညာတစ်ခုတော့မဟုတ်ဘူးလေပညာရှင်ရဲ့ဒီကိုယ်တိုင်လေ့လာမှုနောက်တစ်ခါဒီနားလည်မှုကျွမ်းကျင်မှုတက်ကြွမှုအားလုံးပေါင်းတော့မှဒီတတူးပုံတစ်ခုပေါ်ရလို့ပြောနိုင်ပါရှင
့်။ဟုတ်ကဲ့အဲ့လိုမျိုးပေါ့နော်ကျွန်တော်တတူးတစ်ပုံစပြီးတော့ဖန်ပြီးရတဲ့အခါမှာဒီအကြီးကစပြီးကျမ်းမိုင်နဲ့ပတ်သက်တဲ့ဒီတန်ရှင်းနေတေချာလေးပြင်ဆင်ရတယ်မထိုးခင်ပါပေါ့နော်ပြင်ဆင်နေပြလို့ရှိရင်ဒီဧည့်တဲ့အနေနဲ့အဲ့ရအစားတောင်းနေထိုင်ခံရကိုခံရပေါ့နော်ကောင်းတဲ့ပေါ့မူတည်ပြီးတော့အလုပ်လုပ်ရ resistant ကျနေလို့ရှိရင်အေးပြက်နေတာတော့စားအာဟာရရှိအောင်မစားရဘူးလို့ရှိရင်တို့မခံနိုင်ဘူးတော့အဲ့ဒီနှစ်ခုလုံးမလုပ်အလုပ်တကယ်ပုံမထိုးခင်မှာဒါပြင်ဆင်ရတဲ့အပိုင်းတွေလည်းရှိတယ်ပြီးတော့ဂျင်းနေတဲ့သူ့ရဲ့အသားရွေ့ချွားသွားတဲ့အထမတဲ့လူကိုလည်းလည်းလေးလာလိုက်လို့လှုပ်တာလို့ကျင်တာလို့ဆိုလို့ရှိရင်လည်းဒီအဲ့ပုံမှာပြောင်းလဲတဲ့ဟာကိုကိုကထိန်းရောပေါ့နော်ရေးရတယ်အသားရဲ့အတိတ်နဲ့ပုံမှာမူတည်ပြီးတော့အလုပ်လုပ်ရတယ်ကျွန်တော်တို့နောက်ပိုင်းရေးတဲ့ပုံတွေဆိုရင်ဟိုလွယ်လွယ်ကူကူဟာတစ်ခုမှမရှိတော့ကိုကလည်းအမြဲတမ်းဒီအပိတ်အမြဲလုံနေတော့အပေါ်မြေကအရင်ဒီတေးကြလာဒီတေးကြလာတဲ့အခါကျတော့ဟိုလေးလမလောက်တစ်ခွက်ကိုပဲ10နိုင်ထက်လောက်ကြီးရေးရတယ်ရှိအဲ့တော့လူကနောက်ပိုင်းကျမ်းမာရေးလည်းနည်းနည်းပြန်ပြီးဥစားရတယ်နားလေလာလေးတိလာလေးပြင်မန်းလေးတက်တူးကတော့မလွယ်ပါဘူးပဲတင်မပါဘူ
းဒီတက်တူးနဲ့ပတ်သက်လို့ရှိရင်ဒီပွင့်လင်းလွတ်လပ်တဲ့အမေရိကန်လိုနိုင်ငံမျိုးမှာတော့မှဒီထင်သာမြင်သာတဲ့နေရာတွေမှာတက်တူးမထိုးသင့်ဘူးဆိုတဲ့အမြင်တွေရှိတယ်ပေါ့လေဆိုတော့အဲ့လိုအမြင်ရှိတဲ့သူတွေပုံများနိုင်တဲ့မြန်မာနိုင်ငံမှာဒီတက်တူးဆိုတာဟာအမှုပညာဖန်တီးမှုတစ်ခုဖြစ်တယ်ဆိုတာမျိုးအများမြင်လာလက်ခံနိုင်လာအောင်ဟောဘယ်လိုမျိုးလုပ်နိုင်မယ်လို့ထင်ပါလဲရှင
်။ကျွန်တော်အဲ့အမျိုးဟိုကြာတော့လေကျွန်တော်အလုံးနဲ့ပဲအလုံးနဲ့တက်တည်ပြရအောင်ပြမယ်ပေါ့နော်။ဘာလို့လဲကိုကဒီအလုံးနဲ့တက်တည်ပြရတဲ့လူအများကြီးဖြစ်နေတော့ဇာတ်ရည်အများကြီးပြောရတဲ့ကျွန်တော်အဲလက်တွေ့ပဲအကောင့်နဲ့ပေါ်ပြမှာပါ။အဲအဲ့ဒါနဲ့ပဲအဲလက်ခံမယ်ထင်ပါတယ်။
ASO Tattoo Studio ပါရှင်ကိုအောင်ဆွေဦးပါရှင် Tattoo ကိုအမှုပညာတစ်ခုလို့အများလက်ခံလာအောင်လို့ဖန်တီးမှုတွေနဲ့စူးစမ်းသွားမဲ့တစ်ချိန်တည်းမှာနိုင်ငံတကာ Tattoo ပြိုင်ပွဲတွေမှာမြန်မာနိုင်ငံကလူငယ် Tattoo ပညာရှင်တယောက်အနေနဲ့အခြေအနေပေးတိုင်းမှာဝင်ပြိုင်သွားမှာဖြစ်တယ်လို့သူကပြောပါတယ်ရှင်ကျွန်မဆုမြတ်မောင်ပ
ါမဆုမြတ်မောင်တင်ပြခဲ့တာပါ Tattoo နဲ့အပြိုင်ခေတ်စားလာခဲ့တဲ့တောင်ကိုရီးယားက K-pop ကိုသွားကြည့်ကြအောင်ပါဆိုးပြို့တော်ကနမ်ဆန်မျောစင်ကို BTS K-pop အဖွဲ့10နှစ်မြောက်အဖြစ်ဂျွန်လ10နှစ်နေကအဖွဲ့ရဲ့တင်ကြတာအရောက်ခရီးရောင်နဲ့ထွန်းကြီးဂုဏ်ပြုခဲ့ပါတယ်။အာရှဒေသတွေကနောက်တိုင်းကိုပါပေါက်ရောက်အောင်မြင်ခဲ့တဲ့ BTS 10နှစ်တာခီးကိုတက်တက်ရောင်သတင်းတော်အစီအစဉ်မှာမအေးတန်တာကျော်ကတင်ဆက်ထားပါတယ
်။နောက်တစ်ချိန်ကဘာကျော်လာမဲ့ BTS K-pop အဖွဲ့အနုပညာရဲ့ဝင်းနဲ့ရောက်လာခဲ့တာ2023ဒီလဇွန်လမှာပဲ10နှစ်တင်းပြည့်သွားခဲ့ပါပြီ။အမျိုးသားလေး9ဦးနဲ့ဖွဲ့စည်းထားတဲ့သူတို့အဖွဲ့ဟာ2010ဖွဲ့စည်းချိန်ကစပြီးတော့ K-pop, guitar, ကမ္ဘာမှာအဆင့်တန်းတစ်ခုထပ်မြင့်သွားအောင်စွမ်းဆောင်နိုင်ခဲ့ပြီးတော့အကောင်းဆုံး guitar အဆင့်တွေမှာလည်းထိပ်ဆုံးရောက်ခဲ့သလို Grammy guitar ဆုချီးမြှင့်ပွဲမှာလည်းတစ်ကြိုရွေးခံရတဲ့အဆင့်နဲ့ပါခဲ့ပါတယ်။Jin Sugar J-Hope RM Chimin V နဲ့ Jungkook ကိုအသေးစွဲတဲ့ပြည်သက်တွေနဲ့အထူးများပြပြီးတော့ Army စစ်တပ်လို့ခေါ်တဲ့ BTS ပြည်သက်သူကြီးရှိလာခဲ့တာပါ BTS အဖွဲ့ရဲ့အောင်မြင်မှုတွေထဲမှာသူတို့ရဲ့လူငယ်တွေနဲ့ခံစားချက်ချင်းတူတဲ့တချင်းစာသားတွေကလည်းအဓိကဖြစ်ပါတယ်ခင်နဲ့အလိုက်တီလုံးတွေရဲ့ကောက်ွယ်ဆန်တွေရဲ့လူငယ်တွေအကြိုက်တချင်းစာသားတွေရဲ့အပြင် BTS ရဲ့လူငယ်ကိုစားပြုလူမှုလှုပ်ရှားမှုတွေကြောင့်တောင်ကိုရီးယားနိုင်ငံနဲ့တမကကမ္ဘာလူငယ်အတူအတွက်လဲသူတို့ဖွဲ့ကကိုစားပြုနိုင်ခဲ့ပါတယ
် It is a great honor to be invited to the White House today to discuss the important issues of anti-Asian hate crimes, Asian inclusion and diversity.
သူတို့ရဲ့ဆန်နစ်တာအမှုပညာဖြတ်တမ်းမှုကိုပြန်ကြည့်မယ်ဆိုရင်တော့2013ခုနှစ်ဇွန်လ10ရက်နေ့မှာသူတို့ရဲ့ပထမအဆုံးသချင်း No More Dream ပါတဲ့ Too Cool for School တေးတပြားထွက်ခဲ့ပါတယ်။နောက်တစ်ရက်ဇွန်လ13ရက်နေ့မှာတော့သူတို့ဖွဲ့ပြည်ထောင်ရှင်မကိုစထွက်လာပြီးတော့ M Countdown ဆိုတဲ့ရုပ်သံအစီအစဉ်မှာ No More Dream တစ်ချက်နဲ့ပထမဆုံးပါဝင်ဖျော်ဖြေခဲ့တာပါအခုချိန်မှာတော့ BTS အဖွဲ့ဟာကိုရီးယားသမိုင်းမှာ Tail Album အချက်ရဲ့အကြောင်းအရာဆုံးအဖွဲ့ဖြစ်ပြီးတော့ Tail Album ပေါင်းအချက်တန်း30ကျော်ရောင်းချထားခဲ့ရပါတယ်သူတို့ကအမေရိကန်အကောင်းဆုံးတေးစင်းတစ်ခုဖြစ်တဲ့ Billboard မှာလူကြိုက်အများဆုံးတေးတစ်ပုဒ်စင်မှာနံပါတ်1ချိတ်တဲ့ပထမဆုံးကိုရီးယားအဖွဲ့ဖြစ်ပါတယ်အင်္ဂလိပ်လိုတည်ဆူထားတဲ့ Dynamite ဆိုတဲ့တခြင်းနဲ့နံပါတ်1ချိတ်ခဲ့တာပါသူတို့ရထားတဲ့စုတွေထဲမှာတော့ American Guitar စု, Billboard Guitar စု, အတန်သွင်းဂီတလုပ်ငန်း IFPI ကချီးမြှင့်နေ၊ကမ္ဘာအတန်သွင်းအမှုပညာစုတို့ပါဝင်ပါတယ်။2022ခုနှစ်ဇွန်လမှာ BTS အဖွဲ့ဟာဂီတလုပ်ငန်းတွေကနေခဏအနားယူမယ်လို့ကြေညာခဲ့ပြီးတော့အဖွဲ့သားတွေကိုစီတည်တံ့တည်ဆုံမှုတွေလုပ်ခဲ့ကြပါတယ်။အော်တိုဘာလမှာတော့ BTS ကကိုရီးယားရဲ့ဥတွေရစစ်မှုထမ်းမယ်လို့ကြေညာခဲ့တာပါ။အဲ့နောက်2022ဒီဇင်ဘာမှာအသက်30ပြည့်တဲ့ဂျင်တယောက်စစ်ထဲအရင်ဝင်သွားလိုက်ပါတယ်။သူကနိုင်ငံကုံဆောင်အမှုပညာရှင်တယောက်ရတဲ့အခွင့်အရေးနဲ့အချိန်ကိုနောက်ဆုံးအချိန်ထိဆွဲထားခဲ့တာပါ။2023 April 18ရက်နေ့မှာတော့ဒုတိယတယောက်အနေနဲ့ J-Hope စစ်မှုထမ်းမှုသွားလိုက်ပါတယ်။သူကဆိုးမျိုးရုံနဲ့မိုင်50ကျော်အကွာ Wanju မြို့မှာကျင်းပတဲ့တသားတကြိုဆိုပွဲအခမ်းအနားကျင်းပတဲ့နေရာကိုရောက်လာခဲ့တာပါ။ J-Hope ကI'll be back later. ကျွန်တော်နောက်ကြရင်ပြန်လာခဲ့ပါမယ်လို့နှုတ်ဆက်ပြီးတော့တောင်ကိုရီးယားလူမှုကွန်ရက်စာမျက်နှာ Weverse မှာဂရုံးတုံးထားတဲ့သူ့ရဲ့ပုံကိုတင်ခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာကအရွယ်ရောက်ပြီးတော့ဂျမ်းမာတန်ဆွဲတဲ့အမျိုးသားတိုင်း18နှစ်နဲ့28နှစ်ကြားမှာအများအားဖြင့်တစ်နှစ်ခွဲကနေတစ်နှစ်6လအကြာနိုင်ငံအတွက်စစ်မှုထမ်းပေးရပြီးတော့အမှုပညာရှင်တွေနဲ့တချို့တော့ချွင်းချက်ရှိပါတယ်။ဒီလို BTS အဖွဲ့သားတွေအမှုပညာလုပ်ငန်းတွေနားထားရပြီးတော့တစ်နှစ်မဖြစ်မနေစစ်မှုထမ်းရတဲ့ကိစ္စကိုသူတို့ပြည်သက်တွေစီကပါမကဥပဒေပြအမတ်တွေကပါအာယုံဆိုင်ဆွေးနွေးခဲ့ကြပြီးတော့တချို့အမတ်တွေကတော့နာမည်ကျော်အမှုပညာရှင်တွေကိုစစ်မှုထမ်းဥတွေကကင်းလွတ်ခွင့်ပေးပြီးတော့အမှုပညာဖျော်ဖြေမှုတွေပဲဆက်လွတ်ခွင့်ပြုဖို့အကြံပြုကြပါတယ် BTS ကိုကိုစားပြုတဲ့ကုမ္ပဏီကတော့ BTS အဖွဲ့သားတွေအားလုံး2025ခုနှစ်မှာစစ်မှုထမ်းတာဝန်အပြည့်လုပ်ဖို့ရည်ရွယ်ထားကြောင်းမနစ်ကပဲကြေညာခဲ့ပါတယ်
မေတ္တာကြော်ရဲ့တတ်တန့်ရောင်တွေကခရမ်းရောင်အကြောင်းဖြစ်ပါတယ်။ခုတော့သတင်းချင်းချုပ်ကိုကိုသားညူဦးကပြောပြပေးပါမယ
်။နိုင်ငံပါဝင်နိုင်ငံအများပြားဟာပြည်ပဆိုင်ရာလူခွင့်ရေးကြီးကြပ်စာတမ်းမှာပြသန်းထားတဲ့လူသားအားလုံးရဲ့အခြေခံအခွင့်အရေးနဲ့လွတ်လပ်မှုတွေကိုလေးစားလိုက်နာဖို့ပြက်ကွက်နေတာမို့လို့ကမ္ဘာတော်ဝန်မှာလူခွင့်ရေးအခြေအနေဟာဆိုးဝါးနေပြီးတော့အနေကြီးတဲ့အနေအထားမှာရှိတယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးဗော့ဒ်ကတက်ကဒိန်လာနေမှာပြောခဲ့ပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့လေးဘက်ကြားအစည်းအဝေးအဖွင့်နေ့မှာဒီမဟာမင်းကြီးကခုလိုပြောတာပါမေကွန်းနဲ့မှာတော့ဆရာနာတင်ထားတဲ့မြန်မာနိုင်ငံအခြေအနေကိုလည်းထည့်သွင်းပြောခဲ့ပြီးတော့စစ်ကောင်စီဟာမြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရည်ညွှန်းဖြစ်တဲ့ကုလသမဂ္ဂအချက်လက်ရှာဖွေမစ်ရှင်နဲ့နောက်ကုလသမဂ္ဂအထူးကိုယ်စားလှယ်တွေပါဆောင်ရွက်ဖို့ညှိစုံနေရဆိုပြီးတော့ထောက်ပြသွားပါတယ်ကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးရုံးအနေနဲ့မြန်မာနိုင်ငံတက်ကို2019ခုနှစ်ခေတ်ကဝင်ရောက်ခွင့်မရခဲ့တာဖြစ်ပါတယ်အမေရိကန်ရဲ့တရုတ်ပြည်လာဆက်ဆံရေးကိုဒီတာဝန်ယူတာဝန်ခံမှုရှိရှိနဲ့စီမံခန့်ခွဲရမယ်ဆိုပြီးတော့အမေရိကန်နိုင်ငံကြေးငွေကြီးအန်တိုနီဘလင်ကန်ကပြောလိုက်ပါတယ်။နိုင်ငံခြားသဘောကျလဲမှုတွေကနေပြီးတော့ပြပခအသွင်မဆောင်လာစေဖို့တိုက်ရိုက်ထိစပ်ဆက်ဆံသွားတာဟာအကောင်းဆုံးဖြစ်မယ်လို့ပေကျင်းမှာတရုတ်ခေါင်းဆောင်တွေကသူပြောခဲ့တယ်လို့မစ္စတာဘလင်ကန်ကဆိုပါတယ်။သူဟာတရုတ်သမ္မတရှင်ဂျင်ပင်နဲ့ရောတရုတ်ထိပ်တန်းတာဏမန်ဝန်ကြီးနဲ့ပါပို့ဝင်လင်းလင်းနဲ့အခြေမြစ်ခံခံဆွေးနွေးခဲ့ကြတယ်လို့အမေရိကန်နိုင်ငံကြေးငွေကြီးဘလင်ကန်ကပေကျင်းမှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။တိုင်းလာနေတုန်းကပါလက်စတိုင်းဒေသဂါဇာနောက်ဖက်ကန်ဂျနင်းမြို့မှာရှိတဲ့ဒုက္ခသည်စခန်းတစ်ခုကိုအစ္စရေးစစ်တပ်ကဆက်တနတ်တင်ရရင်နဲ့စီးနှင်းဝင်ရောက်တိုက်ခိုက်တဲ့နေရာမှာအစ္စရေးတပ်ရဲ့လက်ချက်နဲ့ပါလက်စတိုင်း၅ဦးသေဆုံးပြီးတော့92ဦးဒဏ်ရာရပါတယ်။အစ္စရေးထိ ཅོས་ ထားတဲ့ဒေသတွင်းအစ္စရေးကရှားရှားပါပါလေးအားလေးချောင်းအင်အားအသုံးပြုမှုလည်းဖြစ်ပါတယ်ခင်ဗျာ
။ပရင်းချင်းချုပ်ကိုကိုသားချင်းကကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမတ်သိန်ကြီးထိုက်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာတွေကတော့ Darrell Smith နဲ့ Bob Bust ဖြစ်ကြပါတယ်။VOA American တိုင်းရဲ့မနက်ပိုင်းအစီအစဉ်ကိုမနက်6နာရီကနေ9နာရီထိလိုက်တော့မီတာ24.50 နဲ့လိုက်လာမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါတောတရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးရန်ရဲ့ကင်ကျန်းမာရှင်လန်းကြပါစေ VOA ကိုနားဆင်တဲ့အတွက်ထူးကျေးဇူးတင်ပါတယ်ကျွန်တော်တမောင်သမ်းပ
This program has come to you from the Voice of America, Washington.